Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2018ခုနှစ်မတ်လ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုမအီတန်စနဲ့အတူကြီးညာပေးတော့မှာပါ။ American ပြည်ထောင်စု Maryland ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာမကြသေးခင်နာယီပိုင်းအတွင်းကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီဗြိတိန်နိုင်ငံကနေပြီးတော့ပြည်နယ်နံပေးခံထားရတဲ့ရုရှားတန်တမန်23ဦးဒီကနေ့ဗြိတိန်နိုင်ငံကနေထွက်ခွာသွားမှာပါဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မှတ်ခွန်ညို့ရေ
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့စီးပွားရေးလုပ်ငန်းရှင်တွေကတိုက်တွန်းထားတဲ့အခွန်လျှော့ပေါ်ရေးအစီအစဉ်မပါဘဲ2018ပြည်ထောင်စုအခွန်ကောက်ခံမှုဥပဒေအတည်ဖြစ်ခဲ့တာနဲ့ပတ်သက်လို့
ဒါတော့မပြောင်းလဲဘူးအိမ်ညံမျိုးတို့ဘာလို့ကတော့ရောင်းဝယ်ပြန်ပြေးဖို့တော့လည်းခက်တာပါကားပါညာလေလို့ပဲပေါ့သူကကျွန်တော်ကအခွန်စိုးကြရင်တော့ဒီရတော့ပုံပြီးတော့မ
ှစီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်ရခိုင်ပြည်နယ်ကြက်တဲကိုရေးထိုးရေးရှည်လုပ်ငန်းတွေနဲ့ဖြည့်ရှင်နိုင်ရေးကုလသမဂ္ဂနဲ့မြန်မာအစိုးရကြားနားလည်မှုစာကျွမ်းလွှာတရရေးထိုးကြဖို့ရှိပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်အမေရိကန်ကဒေါ်လာ18တန်းကျော်ထောက်ပံ့ပေးဖို့ကြေညာထားပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေအကြောင်းနိုင်ငံတော်ကထုတ်မဲ့စာအုပ်ကိစ္စဆိုင်းငံ့ထားရေးအကြံပြုတင်ပြချက်နဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်အီတန်စင်တို့ကပြောပြပေးပါမယ်ရှင
် American ပြည်ထောင်စု Maryland ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာမကြသေးခင်နာယီပိုင်းအတွင်းကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်Washington မြို့တော်တောင်ဘက်မိုင်80ခန့်အကွာမှာရှိတဲ့ St. Mary ခရိုင်က Great Mills အထက်တန်းကျောင်းမှာပစ်ခတ်မှုဖြစ်ပွားတာကြောင့်ကျောင်းသူကျောင်းသားတွေအဝင်အထွက်ကိုပိတ်ထားလိုက်ပါတယ်။ဒီပစ်ခတ်မှုအခြေအနေကိုအခုခါမှထိန်းချုပ်ထားနိုင်ပြီဖြစ်ပြီးလုံခြုံရေးရဲတွေလည်းအခင်းဖြစ်ပွားရနေရမှာရှိနေတယ်လို့ St. Mary ခရိုင်ပညာရေးဌာနကပြောပါတယ်။အခုအချိန်ထိတော့ပစ်ခတ်မှုကြောင့်တန်ရန်ရသူတေဆုံးသူရှိမရှိနဲ့ဘယ်သူကပစ်ခတ်တာလဲဆိုတဲ့အချက်လက်တွေကိုတော့မသိရသေးပါဘူး။မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးလေရီဟိုဂင်ကမေရီလန်းရဲတပ်ဖွဲ့နဲ့ရောတခြားဌာနတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်း Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့က Florida ပြည်နယ်က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်နေ့ပစ်ခတ်ခဲ့တာကြောင့်ကျောင်းသူကျောင်းသားအများစုပါဝင်တဲ့လူပေါင်း18ဦးသေဆုံးပြီးနောက်မှာ American ပြည်အောင်စုတဝန်းတနက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့ကြဲကြဲလောင်လောင်ဆွေးနွေးနေကြချိန်မှာပဲအခုလိုပစ်ခတ်မှုထပ်မံဖြစ်ပွားတာပါ။ဒီပြစ်ခတ်မှုတလားပြည့်မလ14ရက်နေ့ကတော့ American ပြည်အောင်စုတဝန်းကအလေရန်နဲ့အထက်တန်းကျောင်းသားကျောင်းသူပေါင်း300ချီအားတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ကျောင်းတွေရဲ့လုံခြုံရေးတိုးမြှင့်ပေးဖို့စာသင်ခန်းတွေကနေလမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
Saudi Arabia အင်ရှိဆိုင်မင်းသား Mohammed bin Salam ဟာဒီကနေ့မှာသမ္မတ Donald Trump နဲ့အင်ပြီးတော့မှတွေ့ဆုံမှာဖြစ်ပါတယ် Saudi Arabia နဲ့ Iran ကြားတင်းမာမှုတွေမြင့်တက်လာတဲ့ချိန်မှာပဲခုလိုတွေ့ဆုံကြမှာပါအခုလိုတွေ့ဆုံတာကြောင့်နှစ်နိုင်ငံဆက်ဆက်ရင်းတိုးတက်အောင်ဆောင်ရွက်ဖို့အခွင့်အရေးကောင်းတရရတဲ့အပြင်ဒေတာတွင်းမှာမတည်မငြိမ်ဖြစ်အောင်ဆောင်ရွက်နေတဲ့အီရန်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအင်ပြီးတော့အကြီးတဲ့ရာရှိတဦးကပြောပါတယ်။ CBS ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းကမှာတော့ Saudi Arabia အင်ရှိဆန်မင်းသားဟာအီရန်ခေါင်းဆောင်ကို Hitler နဲ့ခိုင်းနှိုင်းပြောဆိုပြီးတော့အီရန်အနေနဲ့ nuclear လက်နက်ပိုင်ဆိုင်တဲ့အချိန်ကြရင်တော့သူတို့အနေနဲ့မလွဲမရှောင်သာ nuclear လက်နက်ပိုင်ဆိုင်ရေးအရေးဆုံးကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။ဒီလိုအခြေအနေအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့မေလကျရဲ့အမေရိကန်ပြည်အောင်စုရဲ့သဘောထားပြန်လည်ပြင်ဆင်မဲ့အပေါ်ဖိအားပေးရလဲရောက်နေပါတယ်
။ရုရှားတန်တမန်23ဦးဟာဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံကထွက်ခွာမှာပါ။ဗြိတိန်နိုင်ငံမှာနေထိုင်တဲ့ရုရှားထက်လွှင့်ဟောင်းနဲ့သူသမီးကိုအာရုံကြောထိခိုက်စေတဲ့အစိတ်နဲ့ရုရှားကလုတ်ကျန်သက်ပြတ်ခဲ့တယ်လို့ဗြိတိန်ကဆွဆဲပြီးတဲ့နောက်ရုရှားတန်တမန်တွေကိုအခုလိုနှင်ထုတ်ခဲ့တာပါ။လန်ဒန်ကရုရှားတန်ယုံအပြင်ဘက်မှာပစ္စည်းရွှေ့ဖို့ကားတစ်စီးကိုလည်းဒီကနေ့တွေ့ရပါတယ်။ဗြိတိန်ကရုရှားတန်တမန်တွေကိုနှင်ထုတ်တဲ့အပေါ်လက်နှုတ်ပြန်တဲ့အနေနဲ့ရုရှားကလည်းဗြိတိန်တန်တမန်23ဦးကိုရုရှားကနေထွက်ခွာဖို့ပြည်နယ်နံပေးထားပြီးမကြခင်ရပ်ပိုင်းတွေအတွင်းမှာသူတို့လည်းဗြိတိန်ကိုပြန်ကြမှာပါရုရှားထောက်လန်းရေးဟောင်းဆာဂေးစကရပယ်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံစလစ်ဘာရီမြို့မှာအခုလောက်အစောပိုင်းကအစိမ့်နဲ့လုတ်ကျန်တက်ပြတ်မှုဟာသူတို့နဲ့မသက်ဆိုင်ကြောင်းရုရှားတွေကတော့ငြင်းဆိုထားပါတယ်ဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေကတော့နိုင်ငံတကာမှာရုရှားဟာပိုးပြီးတော့ရန်လိုတဲ့အပြုအမူတွေတိုးလှုပ်လာကြောင်းရှုမြင်ထားကြတာပါခင်ဗျာ
ကမ္ဘာပေါ်မှာနောက်ဆုံးကျင်းပတဲ့ကင်ညာနိုင်ငံကမြောက်ပိုင်းကျန်ဖြူအထီးကြီးတည်ဆုံသွားပြီဖြစ်ပါတယ်။ဆန်ဒန်လို့ခေါ်တဲ့အသက်45နှစ်အရွယ်ရှိပြီဖြစ်တဲ့ဒီကျန်ဖိုကြီးဟာသူခံစားနေရတဲ့ဝေဒနာပိုဆိုးလာတဲ့အတွက်သူညင်းညင်းသာသာနဲ့တည်ဆုံနိုင်ဖို့အတွက်အိုဘက်ဂျီတာတိရိစ္ဆာန်ထင်းသိမ်းရေးစခန်းမှာဒင်းလာနေကပဲဆေးထိုးတက်လိုက်ရပါတယ်။လူထောင်ပေါင်းများစွာလာရောက်ကြည့်ရှုခြင်းခံရတဲ့ကျန်ကြီးဆန်ဒန်ဟာကျက်မျိုးစိတ်တွေမျိုးတုံးမသွားစေဖို့အသက်ရှင်ကျင်းနေတဲ့ကျက်မနှကောင်နဲ့တားဆက်ဖို့ကြိုးပမ်းမှုမှာပါဝင်ခဲ့ပါတယ်ဆူဒန်ကိုဒီချက်ပြည်သူသမ္မတနိုင်ငံဂျဗာကရာလော့ဖ်တိရစ္ဆာန်ရုံကနေပြီးတော့ကီလိုမီတာ150ကျော်ဝေးတဲ့နိုင်ရိုဘီမြို့ကအိုပက်ဂျီတာတိရစ္ဆာန်ထိမ့်သိမ်းစခန်းကိုပြောင်းရွှေ့ပြီးတော့အသက်28နှစ်အရွယ်နန်ဂျီနဲ့အသက်18နှစ်အရွယ်ဖာတူကျမတွေနဲ့အတူထားခဲ့ပါတယ်။တဘာအတိုင်းမိတ်လိုက်ပြီးတော့တားဆက်နိုင်ဖို့စခန်းမှာအချိန်ချင်းကြိုးပမ်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ကတော့တားဆက်ရေးကုန်ကြမဲ့ဒေါ်လာ6သန်းရရှိရေးလှူရှားမှုဖြစ်ကျန်တီဂျီဆူဒန်ရဲ့ကိုယ်ရေးအကျဉ်းကိုတင်တန်းလို့ခေါ်တဲ့လူတွေချိန်းတွေ့ဖို့စီစဉ်ထားတဲ့ app ကနေပြီးတော့ကမ္ဘာအသင့်တော်ဆုံးလူမျိုးလေးဆိုပြီးတော့တောင်းတင်ခဲ့ပါသေးတယ်။အဖြစ်အောင်ကျန်တွေအနာဂတ်မှာထပ်မွေးထုတ်နိုင်ရေးအတွက်ဆူဒန်ရဲ့မျိုးဗီဇနဲ့ဆိုင်တဲ့အပိုင်းတွေကိုတင်းတာနေမှာရယူထားတယ်လို့ OPG တာတရိတ်ဆန်ထိန်းသိမ်းစခန်းကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်အင်္ဂါနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြည့်ညနေပါတယ်ခင်ဗျာတရုတ်နိုင်ငံမှာကျင်းပနေတဲ့နှစ်ပတ်လည်ပြည်သူ့ကွန်ဂရက်ပြီးဆုံးတဲ့အင်္ဂါနေ့မှာသမ္မတရှီဂျင်းပင်ကဆိုရှယ်လစ်စနစ်နဲ့ပတ်သက်ပြီးတော့အမွန်တင်ပြောကြားသွားပါတယ်။ဆိုရှယ်လစ်စနစ်ကသာတရုတ်နိုင်ငံကိုကယ်တင်နိုင်တယ်ဆိုတာသမိုင်းကသက်သေပြလိုက်ပြီးဖြစ်တယ်လို့ဒီတိုင်းနဲ့ဆက်ပြီးတော့သက်သေပြသွားအောင်မဲ့အပြင်တရုတ်တို့ရဲ့သူမြင်လက္ခဏာပါတဲ့ဖွံ့ဖြိုးတိုးတက်တဲ့ဆိုရှယ်လစ်ဝါရကိုဆက်လက်ကန့်ဆွဲသွားမှသာအောင်မြင်ကြီးမြတ်တဲ့တိုင်းပြည်တစ်ခုဖြစ်လာမှာပါဆိုပြီးသမ္မတရှီဂျင်းပင်ကပြောပါတယ်တရုတ်နိုင်ငံဟာအောင်မြင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းမူကိုရောက်နေပြီလို့လဲကိုယ်စားလှယ်ပေါင်း3000နီးပါးတက်ရောက်လာတဲ့တရုတ်ပြည်သူကွန်ဂရက်မှာသမ္မတရှီကပြောဆိုပါရယ်ထိုင်ဝမ်ကျွန်းအနေနဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်ခွင့်ရထားတဲ့တိုင်အောင်တရုတ်ပြည်မကြီးကနေတီးကြခွတ်ထပ်ဖို့ဘလို့ကြိုးပမ်းမှုမျိုးမဆိုကြာရှုံးခဲ့ကြောင်းလဲရှီကပြောပါရယ်ဒီညီလာခံမပြီးဆုံးခင်မှာပဲသမ္မတနဲ့ဒုသမ္မတတို့ရဲ့တက်တန်းကိုပယ်ဖျက်တဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမ္မတနဲ့ရှီအနေနဲ့ရာသက်ပန်သမ္မတတာဝန်ထမ်းဆောင်နိုင်တော့မှာပါခင်ဗျာ
မြန်မာနိုင်ငံဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့တွေ့ဆုံမှုပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားကတော့နှစ်နိုင်ငံပူးတွဲဆေးလေးကျင်းမှုတွေကိုနောက်လာမှာဆက်လုပ်သွားမယ်လို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားမှာပါဝင်ရှင်ပြိုင်ခဲ့တဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲတွေကြောင့်ဒီဆေးလေးကျင်းမှုတွေကိုခေတ္တရပ်ထားရတာဖြစ်ပါတယ်။ဒီဆေးလေးကျင်းမှုတွေကကာကွယ်ရေးအတွက်နှစ်စဉ်ကျင်းပလေရှိတဲ့အတိုင်းဆောင်ရွက်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂကမြောက်ကိုရီးယားကိုတရားဝင်အကြောင်းကြားလိုက်တဲ့အကြောင်းကိုတန်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရချွိုင်ခွန်ဆူးကပြောဆိုလိုက်ပါတယ်။ဒီစစ်ရေးလေးကျင့်မှုတွေအတွင်းလေးဘက်ကြာကွင်းစင်လေးကျင့်မဲ့ Full Eagle စစ်စင်ရေးနဲ့ကွန်ပျူတာနဲ့လေ့ကျင့်ရတဲ့ Key Resolve စစ်စင်ရေးတို့ပါဝင်မှာဖြစ်ပါတယ်။တချိန်ထဲမှာပဲဖင်လန်နိုင်ငံကိုရောက်နေတဲ့အမေရိကန်ကိုယ်စားလှယ်မြောက်ကိုရီးယားကိုယ်စားလှယ်နဲ့ဒီကနေ့မှတွေ့ဆုံမှုပြင်ဆင်နေပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့မြောက်အမေရိကဆိုင်ရာညွှန်ကြားရေးမှူးချွိုင်ကန်အီလ်ဟာဖင်လန်မှာကျင်းပနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုင်ရာတရမန်ရေးရာကိစ္စတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုတက်ရောက်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်စားကင်ဂျုံအွန်းတို့တွေ့ဆုံမှုမတိုင်ခင်ပြင်ဆင်တဲ့အနေနဲ့လဲကိုရီးယားကျွန်းဆွယ်လုံခြုံရေးဆိုင်ရာကိစ္စတွေကိုမြောက်ကိုရီးယားနဲ့ဆွီဒန်နိုင်ငံသားရေးဝန်ကြီးတွေက၃ရက်တာဆွေးနွေးခဲ့တာပြီးခဲ့တဲ့စနေနေ့မတ်လ19ရက်နေ့မှာဆုံးသက်ခဲ့ပါတယ်။
လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့အကူအညီပေးရေးဆောင်ရွက်ရမှာအခက်အခဲအတွေ့အကြုံဆုံးနိုင်ငံတွေစီရင်တဲ့မြန်မာနိုင်ငံနဲ့ထိဆုံးကပါဝင်ကြောင်း ACABS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6လအတွင်းဒုက္ခသည်တွေကိုကူညီနိုင်ရေးအခက်အခဲတွေပိုတိုးလာတယ်လို့ဂျနီဗာအခြေစိုက်သုတေသနအဖွဲ့ကပြောပါတယ်။အကူအညီပေးရေးလူသားတွေကိုအကြမ်းဖက်တာအကူအညီမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ခဲ့တာပါ။ရင်းကြရကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံဖြစ်တယ်လို့လည်းဆိုပါရယ်ဗြိတိန်လွှတ်တော်ဆိုင်ရာကော်မတီတစ်ခုကတော့မိုးရွာသည့်ရေကြီးရေရှမ်းဖြစ်ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေထောင်ထဲချပြီးတော့တည်ဆုံနိုင်ကြောင်းသတိပေးထားပါရယ်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌစတီဗန်တွိတ်ကလည်းရာသီကူးပြောင်းကနီးအချိန်သိပ်မကျန်တော့တာကြောင့်အလူရှင်တွေအနေနဲ့ဘ ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလာတယ်။မြန်မာနိုင်ငံမှာ2019ဩဂုတ်လကုန်ကစလို့မြန်မာနိုင်ငံစစ်တပ်ရဲ့နေမည်ရှင်းလင်းမှုအတွင်းဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ်။အာဆာရိုဟင်ဂျာအစိုးရအဖွဲ့ကရခိုင်ပြည်နယ်အတွင်းလူမျိုးရေးကင်းစကန်တွေကိုဝင်ရောက်တိုက်ခိုက်ပြီးစစ်တပ်ကနေမည်ရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးသွားကြတာပါခင်ဗျာ
။ Mr. X လို့လူသိများကြတဲ့စေစနာကီယိုပင်ဖာလာအိုမွေးရေးဆေးဝါးခိုင်းကောင်းဆောင်ကိုထိုင်းနိုင်ငံဘက်ကမြို့တရားရုံးကနေပြီးတော့ထောင်ထက်တသက်တကြွန်ချမှတ်လိုက်ပါတယ်။ထိုင်းလာအိုနယ်ဆက်ဖြတ်ပြီးတော့မက်သက်ဖက်တမင်းစီးကြွားစီဝင်ရောက်မှုတိုက်ဖြတ်ရေးကိုထိုင်းနိုင်ငံကကြိုးပမ်းနေတာဖြစ်ပါတယ်။ချမ်းသာကြွေးဝပြီးတော့နာမည်ကြီးသူတွေနဲ့လည်းခင်မင်းသူ့ပြိုင်ကားတွေကိုလည်းလူမှုကွန်ရက်မှာကြွားလေးရှိတဲ့လာအိုမွေးရေးခိုင်းကောင်းဆောင်ကိုထိုင်းနိုင်ငံရဲ့အဓိကလေးစိတ်မှာပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကဖမ်းမိခဲ့ပါတယ်။သူဟာမြန်မာနိုင်ငံမှာလုပ်တဲ့အရာပါစိတ်ကြွစီးပြားတွေနဲ့ Ice Crystal Methamphetamine တို့ကိုလာအိုကနေတဆင့်ထိုင်းနိုင်ငံထဲကိုဖြတ်နဲ့ခိုင်းကောင်းဆောင်ဖြစ်ဆွဆွဲထားရလဲဖြစ်ပါတယ်။လာအိုတောင်ပိုင်းကိုဖြတ်ပြီးတော့ခိုးသွင်းတဲ့လမ်းကြောင်းကိုသုံးပြီးထိုင်းမလေးရှားနိုင်ငံတို့ကသာမကဈေးပိုရတဲ့ Australia ဂျပန်တို့အထိပါမူရစီဝါရောင်းချပါတယ်။စစ်စနာကိုအစတုန်းကတော့တည်တံ့ချမှတ်ခဲ့ပေမဲ့လည်းခုနောက်ပိုင်းသူက2016ခုနှစ်တုန်းကရာပါဈေးပြားတစ်သက်ဝါနှစ်တန်းဖြန့်ချီမှုအပါအဝင်တခြားမူရမှာကိုဆွဲချက်တွေကိုဝန်ခံခဲ့တဲ့အတွက်ဘန်ကောက်တရားရုံးကတည်တံ့အစားတသက်တကြွန်းအဖြစ်လျှော့ပေါ်ပေးလိုက်ပါတယ်။ Methamphetamine 15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပါဝင်တဲ့အရေးသွေးမြင့်ဆုံးရာပါဈေးပြားတွေကိုလာအိုမျိုးနွယ်စုတွေကတရုတ်မြန်မာနယ်စပ်ကိုပိုင်းအုပ်ချုပ်ခွင့်ရမြောက်နယ်တောင်ပိုင်းဝနယ်စပ်တွေကစစ်ရုပ်တွေမှာထုတ်လုပ်တာဖြစ်ပါတယ်ရှင
်အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မိုက်တန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံမှာဒီနှစ်အတွက်အခွန်ဥပဒေသစ်အခွန်တက်တာခွင့်ပြင်ဆင်ချက်တွေမပါတော့ပဲပြည်ထောင်စုလွှတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်မကြသေးခင်ကအခွန်တက်တာခွင့်ပေးဖို့စီးပွားရေးလုပ်ငန်းရှင်တွေရဲ့တိုက်တွန်းသံတွေထွက်လာခဲ့ပြီးတဲ့နောက်လွှတ်တော်ကအခွန်လျှော့ပေါ်ရေးအစီအစဉ်မပါပဲ2018ပြည်ထောင်စုအခွန်ကောက်ခံမှုဆိုင်ရာဥပဒေကိုအတည်ပြုလိုက်တာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြပါမယ်ရှင်
ခွင့်အခဥပဒေကျမ်းမှာကန့်သက်ချက်နဲ့အခွင့်လျှော့ချကောက်ခံဖို့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနကအဆိုပြုချက်တွေကိုချန်လက်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။ပြင်ဆင်ဖို့လိုအပ်တဲ့အပိုက်ခွင့်များမှာအပမူလအဆိုပြုချက်ဥပဒေကျမ်းပူပေါင်းကော်မတီကတင်ပြခဲ့တဲ့သဘောထားမှတ်ချက်တွေအတိုင်းသာအတည်ပြုကြောင်းဥပဒေကျမ်းပူပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြတ်ညာဆိုးကလွှတ်တော်မှာကြေညာခဲ့တာပါ။
အားလုံးနဲ့ညှိနှိုင်းပြင်ဆင်ချက်များအရာဒီအစ်စ်ထက်မှန်ဖြစ်ဆွဲချက်ကိုဖြစ်ဆွဲရမသိမြတ်ပါဘူးဒါကြောင့်မလို့ဥရညာပူပေါင်းကော်မတီကမူလတင်ပြခဲ့တဲ့ထပ်မံတင်ဖြစ်ဆွဲဖို့အခန်းကိုပယ်ဖျက်အတည်ပြုပေးနိုင်ပါရန်လေးစားစွာတင်ပြပါရခင်ဗျာ
အစိုးရအဆိုပြုချက်တွေမှာတော့ဝင်ငွေရလန်းတစ်ခုခုသို့မဟုတ်စီးပွားရေးလုပ်ငန်းတစ်ခုခုကိုဆောင်ရွက်ခဲ့တော့လဲအကြောင်းအမျိုးမျိုးကြောင့်အခွင့်ပေးဆောင်ရန်လင်းင်းခဲ့တာဒါမှမဟုတ်ရောင်းနေပေးခဲ့တာတွေရှိခဲ့ရင်တင်ပြပေးဆောင်ဖို့ ਨੇ ဒီလိုဝင်ငွေကွင်းတွေအပေါ်အခွန်300ရာခိုင်နှုန်းကနေ900ရာခိုင်နှုန်းအထိရှော့ချဖို့ပြင်ဆင်ချက်တွေကိုထည့်သွင်းထားတာပါထိတ်တန့်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကတော့အခွန်တက်တာခွင့်မပါတဲ့ဥပဒေကြောင့်စီးပွားရေးမှာထူးထူးခြားခြားတွန်းအားတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်ဒါတော့မပြောလဲပေါ့အိမ်ညာမျိုးပါလို့ကတော့ရောင်းဝယ်ပြန်ပေးဖို့တော့လည်းခက်တာပေါ့ကားပါညာလည်းလို့ပဲပေါ့တို့ကကျွန်တော်တို့အခွန်စိုးကြရင်တော့လူကြီးရတော့ပုံပြီးတော့မှသုံးဆွဲနိုင်တဲ့ကအများတော့ဘူးအခုကတော့ရောင်းဝယ်အများကြီးမကောင်းလာနိုင်ဘူး။အဲငွေကြေးစည်းစင်းမှုတွေအများကြီးတောင်းလဲမှုမရှိနိုင်ဘူး။အဲကျွန်တော်တို့ကတခြားနည်းလမ်းတွေလည်းစဉ်းစားဖို့ကိုယ်တော်ဆိုးရွားတိုင်းလုံးနေတာပေါ့နော်။ဟောမလျှော့ပဲရခြားစီးပွားရေးပြန်ကောင်းအောင်မလုပ်ဘူးလေပေါ့နော
်။စီးပွားရေးဖွံ့ဖြိုးမှုတွေအကောင်းလာစေဖို့အခွန်တက်တာခွင့်ပေးဖို့အရေးကြီးတဲ့အကြောင်းမကြသေးခင်ကပဲလုပ်ငန်းရှင်တွေရဲ့တိုက်တွန်းမှုတွေထွက်ပေါ်ခဲ့တယ်လို့စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးတော့ပြောဆိုခဲ့ကြတာပါ။ဒါပေမဲ့လည်းအခွင့်လျှော့ကောင်းမဲ့အစီအစဉ်ဟာအာဏာပိုင်တွေနဲ့နှီးဆက်ပြီးချမ်းသာကြေဝလာသူတွေသာအကျိုးများမယ်ဆိုပြီးဝေဖန်မှုတွေလည်းရှိခဲ့ပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့လက်ရှိအခွင့်ဥပဒေဟာတိုင်းပြည်ရဲ့ရေရှည်စီးပွားဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ကျွန်
တော်တို့2018ဥပဒေကျမ်းမှာဒီစာဥပဒေမှာပေါ့နော်အခုပြောင်းရတဲ့ဥပဒေမှာမပါသွားတာဟာတချို့လုပ်ငန်းတွေကတော့ဟိုကြီးရတယ်။ကြီးရမယ်ဆိုတာဒီလိုအရင်ကလုပ်ငန်းတွေကကြနေဥမာဆော်လေးလုပ်ငန်းတွေအင်တာနက်ကျိုးဆောင်လုပ်ငန်းတွေကကြနေတယ်ကြနေတဲ့အခါဘာကြောင့်ကြတယ်လဲကြောင့်ကြလို့ဆိုကျွန်တော်တို့မှတကယ်တော့ဟိုဒီဝိုင်းချမီဆိုရတော့နော်တကယ်ဟို30လူစားသုံးလူ ဟိုကဝင်နေနေဂျင်းတို့ဝင်နေဂျီကွက်အဓိကသူတို့တွေဝင်နေဂျီကွက်မျိုးမဟုတ်ဘူးတကယ်တော့ကျွန်တော်တို့ဟိုဝင်ရောင်းနေဈေးကစားတဲ့ဒီဈေးကစားလို့ဖောင်းပွားလာတဲ့ဈေးကွက်ဖြစ်နေတာပြန်ကြသွားဆိုအဲ့ဒီဟာဒီမှာတော့အနည်းငယ်များထိခိုက်တာတော့ရှိနေသို့တော့အဲ့ဒီရစီပိုင်းလည်းမှန်ကြီးသွားဖို့တက်ကတော့အခုလက်ရှိစိုးရသွားနေတယ်သွားတယ်အဲ့ဖြိကိတ်ဘလောက်ထိရမလဲဆိုတော့ထိရမှုကလည်းဟိုရှိတယ်တော့ရှိနေသို့တော်လည်းဟိုရေပုံရတာတော့ဟိုသွားပြည်နယ်လမ်းကြောင်းကိုဟိုသွားတာဖြစ်ခဲ့တယ်ဟိုတချိန်မှာတော့ဟိုရှိတယ်စီပိုင်းအချိန်လေးအခွင့်အရေးလေးတွေ့ပြီးရှိလာမယ်
ဧပြီလ၁ရက်နေ့မှာစတင်တက်ရောက်မဲ့2018ခုနှစ်အခွင့်အကောက်ဥပဒေအရတနစ်ကို48သိန်းအထက်ဝင်ငွေရှိသူတွေဝင်ငွေခွင့်ပေးဆောင်ရမှာဖြစ်ပြီးအင်ဂျင်ပါဝါ 1500cc ကနေ 2000cc အထိအိမ်သုံးကားအမျိုးအစားတွေအပေါ်မှာတော့အခွန်ဆယ်ရာခိုင်နှုန်းလျှော့ချကောက်ခံဖို့လဲထည့်သွင်းထားပါရခင်ဗျာ
ကိုကောင်းဆန်ဟင်းစူးစီးတင်ပြခဲ့တာပါရှင်အခုရခိုင်အကြက်တဲကုလနဲ့မြန်မာကြားစာကျွန်လာတရရေးထုတ်ဖို့ရှိတဲ့အကြောင်းပြောပြပေးပါပါရခိုင်ပြည်နယ်ကြက်တဲကိုရေတိုရေရှည်လုပ်ငန်းတွေနဲ့ဖြစ်ရှင်နိုင်ရေးကုလသမဂ္ဂနဲ့မြန်မာအစိုးရကြားမကြခင်မှာနားလည်မှုစာချုပ်လာတရက်လက်မှတ်ရေးထိုးမှဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်အစီအစဉ်အသေးစိတ်နဲ့ပတ်သက်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်
တကြောပြန်ပဋိပက္ခတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အရေးပူးပေါင်းကူညီဖြည့်ရှင်းနိုင်ရေးအစီအစဉ်တွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးများယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Gio Sabidi Vincenti နဲ့တွေ့ဆုံဆွေးနွေးရမှာနားလည်မှုစာကြုံလွှာတရက်လက်မှတ်ရေးထိုးနိုင်မဲ့ကိစ္စကိုဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါတယ
်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ပြန်လည်လက်ခံရေးဒီ repatriation နဲ့ပတ်သက်ပြီးတော့UNHCR နဲ့ UNDP နဲ့ပါဝင်ဖို့ကိစ္စကိုပဲကျွန်တော်အဓိကဆွေးနွေးပါတယ်။ဒီ March 9ရက်နေ့မှာသူတို့ပို့ထားတဲ့ concept paper ရဲ့ကျွန်တော်တို့နဲ့ Bangladesh နိုင်ငံနိုင်ငံကြားမှာလက်မှတ်ရေးထိုးထားတဲ့ကျွန်တော်တို့ arrangement ဆိုတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်နဲ့ဒီ Bangladesh အမြဲတမ်းတွင်းဝင်နဲ့ January လတုန်းကထိုးထားတဲ့ physical arrangement ဆိုတဲ့ဟိုနှစ်ဖက်သဘောတူဟိုစာပေစာတမ်းကြီးရှိပါတယ်။ဆိုတော့အဲ့ဒီဆာရဲဆာရန်ဒီရဲ့သူတို့ဘက်ကပေးလာတဲ့ concept note ကိုအခြေခံပြီးတော့ကျွန်တော်တို့ဘက်ကနေခု draft MOU ဒီနားလည်မှုစာချုပ်လာမူကြမ်းတစ်ခုကျွန်တော်တို့ရေးဆွဲနေပါတယ်ဆိုတော့ဒါကိုကျွန်တော်တို့မကြမီအချိန်တွင်းမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရပါပါမယ် UNHCR နဲ့ UNDP နဲ့ဒီအဖွဲ့အစည်း၃ခုပါတဲ့ joint MOU ကျွန်တော်တို့ထိုးဖို့လို့အစီအစဉ်နေပါတယ်ဆိုတော့အဲ့ဒီကိစ္စကိုပဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်
ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပါဝင်လုပ်ကင်ခွင့်ပေးဖို့နိုင်ငံတကာကပြအားပေးတောင်းဆိုနေတာပါဒီဒုက္ခသည်တွေလက်ခံရေးကိစ္စမှာမြန်မာအစိုးရကဖွဲ့စည်းထားတဲ့ UEHRD အဖွဲ့နဲ့ပူးပေါင်းပြီး UNHCR ရော UNDP အဖွဲ့ကိုပါဝင်ရောက်လုပ်ကင်ခွင့်ပေးသွားမှာဖြစ်တယ်လို့ဦးမြင့်သူကရှင်းပြပါဗျာ
အထူးသဖြင့်UNHCR ကကျွန်တော်တို့သူတို့ mandate နဲ့ကိုင်းညီတဲ့ဒီ repatriation နဲ့ resettlement မှာပါဝင်ဖို့ကျွန်တော်တို့နဲ့ဟိုအဆိုပြုထားပါတယ်အဲ့တော့ UNDP ကတော့သူက development program ဖြစ်တဲ့အတွက်ဒီပြန်လည်ဝင်ရောက်လာသူတွေရဲ့ဒီလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ့ဒီ socio economic development နဲ့ပတ်သက်လို့ပါဝင်ကူညီနိုင်မဲ့ကဏ္ဍလေးတွေသူတို့အဆိုပြုထားပါတယ်ဆိုတော့ဒါတွေကိုကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်အဲ့တော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစံပြ pilot project တွေလည်းစာဖို့လို့အဆိုပြုထားပါတယ
်။ဒီအတော့တွင်ရိုညာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံတွေထဲမှာပါဝင်တယ်လို့ဂျနီဗာအခြေစိုက် ACAPS သုတေသနအဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်။ဒုက္ခသည်တွေကိုအကူအညီရမှာအကူအညီပေးရလူသားတွေကိုအကြမ်းဖက်တာအကူအညီတွေမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ပြည့်စုံထားတဲ့ ACAS အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာအစိုးရကတော့ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်အရေးကိစ္စမှာပါဝင်ပူးပေါင်းခွင့်ပေးခြင်းအဖြစ်နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့တန်တရားတွေရောကြသွားနိုင်လိမ့်မယ်လို့ညွှန်လင်းမိကြောင်းဦးမြင့်သူကပြောပါတယ
်ပြီးခဲ့တဲ့မနစ်ကနိုဝင်ဘာစပြီး World Food Program လို့ဝယ်စီမျိုးတော့ကျွန်တော်တို့ပြန်လည်ခွင့်ပြုထားပြီးဖြစ်ပါတယ် ဆိုတော့ဒါကအခုလက်ရှိကျွန်တော်တို့ဒီ MOU ထိုးပြီးပြီဆိုရင်ကျွန်တော်တို့ UNDP ရောကျွန်တော်တို့ UNHCR ရောဒီ repatriation process မှာပါဝင်ပတ်သက်လာမှာဖြစ်ပါတယ်ဆိုတော့ဒါကကျွန်တော်တို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေပါလာမှာဖြစ်တဲ့အတွက်ပို့ပြီးတော့ကျွန်တော်တို့ပြင်လင်းမြင်သာမှုရှိမယ်ကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒီလိုဆွဆွဲချက်တွေကိုကျွန်တော်တို့ဖြည့်ရှင်းသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ရခိုင်ထုတ်ခဲ့တဲ့အရေးနဲ့ပတ်သက်လို့လက်ရှိအခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းကြီးတွေကိုသာပူးပေါင်းပါဝင်ခွင့်ပေးသေးပြီးလာမယ့်ကာလတွေမှာအခြားနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုလည်းခွင့်ပြုသွားဖို့စဉ်းစားထားတယ်လို့ဦးမြင့်သူကပြောပါတယ်ရခိုင်မြောက်ပိုင်းဒေသအရေးကိစ္စမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးအဲ့ဒီဒေသကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ပေးဖို့ဖိအားပေးတောင်းဆိုမှုတွေထွက်ပေါ်နေချိန်မှာမြန်မာအစိုးရက UNHCR နဲ့ UNDP တို့ကိုပဋိပက္ခဖြစ်ပြီး9လလောက်အကြာမှာပါဝင်လုပ်ကင်ခွင့်ပေးလာတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ကမွတ်စလင်တွေနဲ့ပတ်သက်ပြီးနိုင်ငံတော်ကနေစာအုပ်တုပ်ထုတ်ဖို့ပြင်ဆင်နေတယ်ဆိုတာကိုဆိုင်ငံ့ထားဖို့ဩစတြေးလျနိုင်ငံမှာဒေါက်အောင်ဆန်းစုကြည်နဲ့မြန်မာလူမှုအတိုင်းဝိုင်းတွေ့ဆုံချိန်မှာအကြံပြုတင်ပြခဲ့တာရှိပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်မိုးဝင်းတင်ပြခဲ့တာဖြစ်ပြီးအဲ့ဒီမှာတော့ဒေါက်အောင်ဆန်းစုကြည်နဲ့ပါသွားတဲ့ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကအကြံပြုစာရန်ကိုလက်ခံယူခဲ့ပါတယ်။အဲ့ဒီပွဲမှာဒေါက်အောင်ဆန်းစုကြည်ကအရင်ဆုံးမိန့်ခွန်းပြောခဲ့ပြီးနောက်ပိုင်းမှာတော့ပြည်ထောင်စုဝန်ကြီး2ဦးနဲ့မြန်မာမိသားစုတွေပြန်လှမေးမြန်းဖြေကြားမှုတွေလည်းလုပ်ခဲ့ကြပါတယ်ဒီအကြံပြုစာတမ်းဘာကြောင့်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ဒေါက်တာသိမ်မိုးဝင်းကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျွန်တော်အနေနဲ့အဓိကဆွေးနွေးခဲ့တာပါလေဇန်နဝါရီလ29ရက်နေ့မှာတာနာယီဝင်ကြီးဌာနဝင်ကြီးသူရဦးအောင်ကွာနေပြီးတော့ဒီဘင်္ဂါလီမွတ်စလင်သမိုင်းစာအုပ်ကိုထုတ်ပါမယ်အဲ့ဒီဥစ္စာကိုပြုစုပြီးတော့အမေဆိုဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ့လေဒီအတည်ပြုပေးဖို့အတွက်ကိုတင်ထားတယ်ပေါ့နော်အဲ့လိုပြောသွားတဲ့အခါမှာကျွန်တော်အနေနဲ့ရမ်းဆွေးရင်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒီဘင်္ဂါလီမွတ်စလင်သမိုင်းစာအုပ်စုကြီးကိုအတည်ပြုပေးခြင်းအလျင်မသိတော့ပါအကြောင်းခိတ္တဆိုင်ငံသိပါအကြောင်းကျွန်တော်အနေနဲ့အကြံပြုပါတယ်တိအမေစုဒီ professional သမိုင်းပညာရှင်မဟုတ်သည့်အတွက်ဒီသမိုင်းပညာရှင်တွေပြုစုထားသည့်ဆိုဒီစာအုပ်ကိုအတည်ပြုပေးခြင်းအလျင်မသိတော့ပါအကြောင်းနမနှင်းချက်ကကြတော့သူတော်ဝန်ကွာနေပြီတော့ဒါကိုကဘာညင်းဖို့အတွက်ကိုဒီစာအုပ်ထုတ်ရခြင်းဖြစ်တယ်လို့ပြောသွားတော့ကျွန်တော်အနေနဲ့အမှန်တကယ်ဆိုလို့ရှိရင်သမိုင်းစာအုပ်ဒီသမိုင်းပေါ်မှာအခြေခံပြီးထုတ်တဲ့စာအုပ်မျိုးသာဖြစ်တင်ပါတယ်ဒီလိုတစ်ခုတစ်စုံတရာတစ်ဖွဲ့တစ်စည်းကိုညင်းဖို့အတွက်ရည်ရွယ်ပြီးထုတ်ခြင်းအပြင်သမိုင်းအချက်အလက်များတွေးဖြည့်သွားမည်ဆိုပါကဟောနော်နိုင်ငံတော်အတွက်လည်းမကောင်းဘူးနိုင်ငံတော်တိုင်ပင်ခံအတွက်လည်းလွန်စွာထိခိုက်နိုင်ပါတယ်ပြန်လေထူထောင်ရေးမှာအမှုတရားကင်းစင်ရေးစာရွက်နေအဖွဲ့အစည်းမှာလွန်စွာသွားပြီးထိခိုက်နိုင်ပြီးအစိုးရအတွက်အလုပ်လုပ်ရတာအရင်အကျက်တည်းဖြစ်သွားပါပြီ
။ဟုတ်ကဲ့ကျွန်တော်တို့ဒီလောက်ဒီသူတို့ထုတ်မဲ့စာအုပ်ကမြန်မာနိုင်ငံမှာဝင်ကြရဲလို့မရှိဘူးဆိုတာကိုအခိုင်အမာပြဖို့ဆိုတဲ့သဘောယူရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။ဒေါက်တာသိမ်းမိုးရောဘယ်လိုမျိုးသိထားပါလဲ
။တော်ရင်ဂျာမရှိဘူးပေါ့နော်။ဒါတွေကဟိုဘယ်အချိန်ကနေသူတွေရောက်တယ်ဘယ်လိုပုံစံမျိုးသွားလာကုစီဘာဖြစ်တယ်။အဲ့ဒါတွေကိုအဓိကဟိုထောက်ပြချင်တယ်ဆိုပြီးပြောသွားပါတယ်ခင်ဗျာ။အ
ဲ့တော့
ကျွန်တော်အနေနဲ့မြန်မာပြည်သားအနေနဲ့တော့ဟိုရိုဟင်ဂျာရှိတယ်မရှိဘူးဆိုတာဒါကျွန်တော်လည်းဟိုပြောလို့လည်းမရဘူး။ကျွန်တော်ကိစ္စလည်းမဟုတ်ဘူး။ဒါနိုင်ငံတော်ရဲ့ကိစ္စဖြစ်တယ်။အခုအချိန်မှာအစိုးရအနေနဲ့နှစ်နှစ်သားပဲရှိကြတော့ဒါကြီးကိုအထောက်အထားကြီးကိုအသေးအံဆွဲထုတ်ပြီးဒီအချိန်မှာပြလို့မသိတော့ဘူးလို့ထင်တယ်ပေါ့လေ
အခုသူတို့ထုတ်မဲ့ဒီသမိုင်းစာအုပ်နဲ့ပတ်သက်လို့မူချမ်းကိုရောဒေါက်တာသိမ်းမိုးဝင်းသိထားတာများရှိပါလားခင်ဗျာဘယ်သူကပြုစုလဲဘယ်လိုရေးသားထားလဲ
သူတို့အဝန်ကိုလည်းအရေးဥစ္စာကိုပြောသွားတာမျိုးမရှိဘူးစာရန်ကိုဟောနော်သမိုင်းပညာရှင်များကိုဟိုပေါ်ပြတယ်ပေးထားတယ်ဆိုတာမျိုးပဲအဲ့လိုမျိုးပဲ briefly intro မှာပါလာပြီးလေ့လာဖို့ပေးထားတယ်စာတီအဖြစ်အဲ့တလောက်ပဲကျွန်တော်သိရခင်ဗျာ
ဦးတောင်းထုံးကဒေါက်တာသိမ်းမိုးဝင်းဒီပြောတဲ့အချက်မှာ तू ဘယ်လိုပြန်ပြီးတော့တုံ့ပြန်ထားလဲခင်ဗျဟ
ုတ်ကဲ့ तू ကပြောတော့တာဟိုအရန်ကျူးတင်တယ်ပေါ့နော်ဒီဥစ္စာကိုကျွန်တော်အနေနဲ့လည်းဒါကိုလက်တော်ထုတ်ဖို့အစီအစဉ်မရှိသေးပါဘူးပေါ့နော်ဒါနိုင်ငံတော်အနေနဲ့ကလည်းဒါကိုတည်တံ့ research လုပ်မှာပါပေါ့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲဒီ ANU ဘက်မှာရောနောက်ပြီးတော့ Oxford ဘက်မှာရောတချို့ research လုပ်တဲ့သူတွေလည်းအကြောင်းကြားထားတယ်ဆိုတော့အဲ့လို briefly တော့နည်းနည်းလေးတော့ပြောသွားတယ
်ဆိုလိုတဲ့သဘောကအစိုးရအနေနဲ့ကတော့ထုတ်မယ်ဆိုတဲ့အစီအစဉ်တော့ရှိထားတဲ့သဘောလားသူတို့ကဒီသူတင်နာတွေလုပ်နေပြီဆိုတော့
သူတို့ဝန်ကိုပြောတာနဲ့အချက်ကသွားတူတယ်ဘာလို့ဆိုတော့သူတို့ကဒါစာအုပ်ကအခုလုံး prepare လုပ်ပြီးသား information နိုင်ငံတော်တိုင်ပင်ခံရုံးကိုပေးထားပြီးသားဒီနေရာမှာဥတော်ထုံးပြောသွားတဲ့ဥစ္စာကတော့ဒီဥစ္စာက information ကကျွန်တော်တို့နေရဟိုလော်လက်ထုတ်ဖို့တော့မရှိသေးဘူးသို့တော်လည်းပဲကျွန်တော်တို့လည်းတစ်ခါကပြန်ပြီးတော့မှ research လုပ်နေတဲ့ဆိုတာမျိုးသူကသူ့ဘက်ကနေလည်းပြောသွားတွေ့ရတယ်
ကျွန်တ ျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုဒီဒေါက်တာသိမ်းမဝင်းပေးလိုက်တဲ့စာကိုဥတောင်းထုံးကလက်ခံတဲ့ဂရွန်ဆန်းစုကြီးလက်ထက်ကိုရောက်မယ်လို့ယူဆရပါလား
အဲ့ဒီနေ့အမှန်တကယ်ကဟိုစိတ်ကောင်ဆယ်အော်ဖစ်ကဟိုပုံကိုရောမီဒီယာတွေရောနောက်နိုင်ငံခြားရေးဝန်ကြီးဌာနပုံကိုရောမီဒီယာတွေရောနောက်တန်မြန်မာတိုင်းရောပုံကိုရောမီဒီယာတွေရောအကုန်လုံးရှိကြတယ်ဆိုတော့ကျွန်တော်ဒီမြန်မာ community ပဲစစ်တင်ရောက်မြန်မာ community ကလည်းအကုန်လုံးရှိကြတယ်ဒီကိစ္စကိုကျွန်တော်တေချာလဲရှင်းပြတယ်ဝန်ကြီးကလည်းဒါကိုအကောင်ဆုံး process လုပ်ပါမယ်လို့ပြောတဲ့အတွက်ကျွန်တော်ယုံကြည်ပါတယ်အမေစုလက်ထက်ကိုဒါကိုရောက်သွားလိမ့်မယ
်ဒေါက်တာသိမ်းမဝင်းကျေးဇူးပါပဲ
ဒေါက်တာသိမ်းမဝင်းကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားတာပါရှင်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း6ခုကမြန်မာဒုက္ခသည်တွေအတွက်အမေရိကန်အစိုးရကအကူအညီဖြစ်အမေရိကန်ဒေါ်လာ18သန်းကျော်အကူအညီအထောက်ပံ့တွေဆက်ပေးသွားဖို့ကြေညာလိုက်တဲ့အတွက်ဒုက္ခသည်တွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကတတ်တာရာရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ TBBC ကတဆင့်အထောက်ပံ့တွေဆက်ပေးသွားမယ့်အစီအစဉ်ဟာနေရာရင်းမပြတ်နိုင်သေးတဲ့ဒုက္ခသည်တွေအတွက်တစ်ဖက်တစ်လမ်းကအထောက်အကူဖြစ်လာလိမ့်မယ်လို့လည်းကရင်ဒုက္ခသည်ကော်မတီကပြောခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေနဲ့အတူဒုက္ခသည်တွေနေရပြန်နိုင်ဖို့အတွက်ဖိအားပေးမှုတွေရှိခဲ့သလိုနိုင်ငံတကာကအကူအညီတွေဖြတ်တောက်လာနေတဲ့အတွက်အခက်ကြုံနေရချိန်မှာအမေရိကန်အစိုးရကအကူအညီတွေဆက်ပေးမဲ့အစီအစဉ်ကြောင့်ဒုက္ခသည်တွေတက်တာရရနိုင်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ်။
ကံပြီးတော့ကိုကြီးပြန်ပေးလို့ရှိရင်တော့နည်းနည်းတော့ချင်နေပုံကောင်းပါပဲ။ဘာလို့ဆိုရင်အခုကလည်းအကောင်လုံးကျွန်တော်တို့ရှောက်ခိုင်းပါပဲ။အဲဒီဆန်ဒီဆန်ဖတ်တဲ့အဲဒီဆန်ကြတော့လို့ပြန်လဲပြီးတော့ချားဟာရတဲ့ကျွန်တော်သူ BBC ကျွန်တော် TVC ကျွန်တော်ပံပိုးတဲ့ဟာအကောင်လုံးဖြတ်လိုက်ရပါတယ်။ဒီစိတ်ခုမှလည်းသွားဖိုက်ရည်ဘယ်နေရာကတော့ပဲအခုကလည်းဆက်ပြီးဖြတ်ပါကျွန်တော်ပေါ်တော့ချက်ခဲနဲ့ကြောက်ရတယ်။အခုကသူဖြတ်ထားတာတလားကို
မြန်မာအစိုးရနဲ့ကရင်မျိုးသားအစည်းအရုံးတို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထုတ်ခဲ့ပြီးတဲ့နောက်မှာတော့ကရင်ပြည်နယ်အတွင်းကဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဖိအားပေးမှုတွေလည်းရှိလာတာပါအကူအညီပေးနေတဲ့နိုင်ငံတွေကလည်းဒုက္ခသည်တွေနေရပြန်လို့ရပြီဆိုပြီးအကူအညီတွေကိုလျှော့ချဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းလက်ရှိမှာတော့နေဆက်ကဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့မြန်မာတက်မတော်နဲ့ KNU တို့ကြားမှာလည်းလမ်းဖောက်တဲ့ကိစ္စနဲ့ပတ်သက်လို့မပြေလည်တာတွေပြည်ရင်ပြည်နယ်အတွင်းမှာလည်းမြန်မာတက်မတော်နေကြဆောင်တက်တီနဲ့ DKBA တက်တီတိုက်ခိုက်မှုတွေဖြစ်လာတာတွေကြောင့်ဒုက္ခသည်တွေအတွက်နေရပြန်ဖို့မလွယ်ကူသေးဘူးလို့လည်းဦးရောဘတ်ထွေးကပြောပါတယ
်ဒါမှအဲ့ဒီလိုကြံပြည်တော်ကျွန်တော်တို့ဒီကြရပ်မတရားရဦးလေအချင်းချင်းမရဲရဦးလေ
ကရင်ဒုက္ခသည်ကော်မတီအနေနဲ့နိုင်ငံတကာက NGO တွေအလှူရှင်နိုင်ငံတွေနဲ့မြန်မာအစိုးရကရောဒုက္ခသည်တွေနေရပြန်တဲ့အခါမှာရပ်တည်နိုင်အောင်စားနပ်ရိက္ခာကိစ္စကိုတစ်နှစ်လောက်ကူညီပေးဖို့ပြောဆိုခဲ့ပေမဲ့ဘယ်သူမှအကူအညီမပေးနိုင်ခဲ့ကြဘူးလို့လည်းပြောပြပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အတိမတ်ပြုစခန်းတွေမှာဒုက္ခသည်တသိန်းကျော်လောက်ခိုးလုံနေထိုင်နေတာပါ။ဒါအပြင်နယ်စပ်တစ်လျှောက်မှာလည်းရှမ်းနယ်ကရင်ဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်ပါတယ်။ဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်းပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဆအစီအစဉ်မှာတော့ရခိုင်ပြည်နယ်တွေကဒုက္ခသည်တွေအရေးမှာနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီထောက်ပံ့တွေဘလောက်များအရေးတကြီးလိုအပ်နေသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည9နာရီခွဲကနေ10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်။VOA ရဲ့မလ20ရဲ့အင်ကာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်း9နာရီခွဲကနေစပြီးတော့နားဆင်ရမယ့်အစီအစဉ်တွေမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းနားဆင်ရဖို့ရှိပြီးတော့အရင်ဆုံးကတော့ဒီအင်ကာနေ့ညအတိုင်းထုတ်လွှင့်ပေးနေကြအမေရိကန်နိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မက်ခင်ဖြူထွေးကတင်ဆက်ထားပါရဲ့ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်တဲ့လူဝဲကျန်စီမှုတွေနဲ့ဟိုးဟော်တောင်းတဲ့အခြေအနေတွေဆက်ရှိနေတာနဲ့အမျှဒီကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ရှေ့ဆက်စုံစမ်းမှုတွေဘယ်လိုဖြစ်လာနိုင်သလဲဆိုတော့မေးခွန်းသစ်တွေလည်းထွက်လာနေပါတယ်။ Federal စုံစမ်းစစ်ဆေးရေးဘျူရို FBI ဒုတိယညွှန်ကြားရေးမှူး MacKeep ယာရုကနေဖယ်ရှားခံခဲ့ရပြီးရပ်ပိုင်းအကြမှာပဲသမ္မတ Trump အနေနဲ့မစ္စတာမူလာကိုဖယ်ရှားဖို့ကြိုးစားတာတွေမလုပ်ဖို့ဥပဒေပြုလွှတ်တော်အမတ်တွေကသတိပေးနေကြပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဟာနိုင်ငံရေးအရာဘက်လိုက်သူဖြစ်တဲ့ဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာတနင်္ဂနွေနေ့တုန်းကရေးသားဆွဆွဲလိုက်တာပါ။မစ္စတာမူလာရဲ့အဖွဲ့ထဲမှာကျင်းပါတဲ့ဒီမိုကရက်ဆက်သုံးဦးပါနေပြီးတချို့ဟာဆိုရင်ကလင်ကကျစ် Mrs. Clinton ကိုထောက်ခံသူလူရင်းတွေဖြစ်တဲ့ Republican တော့တယောက်မှမပါပဲမကြသေးခင်တုန်းကပဲဒီမိုကရက်နောက်တစ်ယောက်ကိုတော့ထပ်ပြီးတော့ထည့်သွင်းလိုက်သေးတယ်အခုလိုလုပ်နေတာတွေကိုတရားမျှတတယ်လို့ဘယ်သူကပြောနိုင်မလဲအခုထိလည်းအဖြေမထွက်နိုင်သေးဘူးလို့ဆိုပြီးတော့သမရကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားတာပါအဲ့ဒီပတိုင်ငယ်တရက်ကလည်းသမရဟာမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေအစကတည်းကရှိမနေသင့်ခဲ့ဘူးလို့ဆိုပြီး Twitter မှာရေးပါသေးတယ်တစ်ချိန်တည်းမှာပဲသမရ Trump ရဲ့ရှင်းနေကလည်းအထူးစုံစမ်းစစ်ဆေးရေးမှုရဲ့လုပ်ငန်းတွေအဆုံးသတ်ဖို့တိုက်တွန်းနေတာပါဒီအခြေအနေနဲ့ပတ်သက်လို့ဒီမိုကရက်အောက်လွှတ်တော်အမတ် Adam Schiff က ABC This Week ရုပ်သံအစီအစဉ်မှာအခုလိုသတိပေးပြောဆိုပါရယ
် This would undoubtedly result in a constitutional crisis
ဒါကဖွဲ့စည်းပုံဆိုင်ရာပြဿနာတေချာပေါက်ဖြစ်လာနိုင်ပါတယ်ဒီကိစ္စကိုဒီမိုကရက်ရော Republican တွေကပါအခုချိန်မှာထုတ်ဖော်ပြောဆိုတင်ပါတယ
်ဒုရှိနေချုပ် Rod Rosenstein နေနဲ့ Mr. Mueller ကိုလက်ရှိလုပ်ပိုင်ခွင့်ကနေဖယ်ရှားနိုင်တယ်လို့သမ္မတရဲ့တောင်းဆိုချက်နဲ့အဲ့ဒါလိုလောက်ကောင်းလောက်လာနိုင်တာပါသမရနဲ့နီးစပ်တဲ့အတိုင်းဝိုင်းအပေါ်စုံစမ်းစစ်ဆေးတာတွေလုပ်နေတဲ့သမရကိုယ်တော်မှစစ်ဆေးမြင့်မြတ်တာတွေလှုပ်လာနိုင်တဲ့သူတယောက်ကိုတာဝန်ကနေဖယ်ရှားပစ်ဖို့သမရကကြိုးစားမယ်ဆိုရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေရှိတယ်လို့သတိပေးကြတဲ့သူတွေထဲမှာဒီမိုကရက်တွေတင်မကပါဘူးအဲ့ဒီလိုလှုပ်တာဟာသမရရဲ့တက်တန်အဆုံးသတ်ဖို့လမ်းစဖြစ်သွားနိုင်တယ်ဆိုပြီးတော့ Republican အထက်လွှတ်တော်အမတ် Lindsey Graham ကလည်းသတိပေးပြောဆိုထားပါတယ် Republican အထက်လွှတ်တော်အမတ် James Lankford ကလည်းအခုလိုပြောပါတယ်
best for the special counsel to be able to go through their process
အထူးစုံစမ်းမှုအနေနဲ့သူ့ရဲ့လုပ်ငန်းစဉ်တွေဆက်လုပ်သွားနိုင်တာအကောင်းဆုံးပါပဲဒီကိစ္စဖြစ်ရှင်းကင်တွေပြီးတော့တနည်းမဟုတ်တနည်းနဲ့အဆုံးသတ်နိုင်တာကတော့သမရအတွက်ရောအခုသမရတက်တန်းအတွက်ပါအကောင်းဆုံးဖြစ်ပါလိမ့်မယ
်သတင်းမီဒီယာတွေမှာတော့ Trump အရင်တုန်းကဒီရုရှားနဲ့တခြားနိုင်ငံတွေမှာစီးပွားရေးအရာအပေးယူလုပ်ခဲ့မှုတဲ့အထောက်ထားဆက်ရက်စတန်းတွေကို Mr. Mueller ရဲ့အဖွဲ့ကစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ဖော်ပြလာနေကြပါတယ်သမ္မတထရမ့်ဟာတရားရေးဌာနအရာရှိတွေကိုယာရုခဖယ်ရှားတာတွေအရင်ကလုပ်ခဲ့တယ်လို့အခုလည်းလုပ်နေဆဲပါပြီးခဲ့တဲ့တောက်ကြနေ့ကပဲ FBI ဒုတိယညွှန်ကြားရေးမှူး Andrew McCabe ကိုရှင်းနေချုပ် Jeff Sessions ကယာရုခဖယ်ရှားခဲ့ပြီးတော့အဲ့ဒီနောက်ပါပဲ Federal စုံစမ်းစစ်ဆေးရေးဘျူရို FBI တရားရေးနဲ့နိုင်ငံခြားရေးဌာနတွေကအမြင့်ဆုံးယာထုယူထားသူတွေကြားမှာအချက်ပြန်ခြားဆားမှုတွေနဲ့အချက်အလက်ပေါက်ကြားမှုတွေအများပြားရှိနေတယ်လို့ဆိုပြီးသမ္မတကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်လက်ရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ Mr. McCabe ကသတင်းဌာနတွေလက်ထဲအချက်လက်တွေပေါက်ကြားအောင်မမှန်မကန်လုပ်ခဲ့တယ်ဆိုပြီးဆွဆွဲနေတဲ့အပေါ်မှာ Mr. McCabe ကတော့မဟုတ်မှန်ကြောင်းညှစ်ထားပါဗျ။ပြီးခဲ့တဲ့နှစ်ကသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey လို့ပဲ Mr. McCabe ကလည်းသမ္မတနဲ့သူအပြန်အလှန်ပြောဆိုခဲ့တဲ့မှတ်တမ်းမှတ်ရာတွေအသေးစိတ်သူ့မှာရှိတယ်ဆိုပြီးတော့ပြောဆိုထားတာဖြစ်ပါတယ်ရှင်။
အမ မေရိကန်နိုင်ငံရေးစီစဉ်ကိုမက်ခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုတော့အင်္ဂါနေ့ညတိုင်းနှာစင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြူပြီးဆွေးနွေးပေးမယ်မတ်သိန်ကြီးထိုင်းတဲ့အတူအစီအစဉ်ထုတ်လုပ်သူကိုညံဝင်းအောင်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစားလိုက်ကြရအောင်ပါရှင်။
ကနေ့ညချမ်းတိုက်ရိုက်လေလိုက်အစီအစဉ်ကကြိုးဆိုပါရစေ။ကျမသင်္ကီထိုက်ပါ။ရခိုင်ပြည်နယ်တွင်းကနေလူသိမ်းတဲ့ခြေထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာဘက်ကနေပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ကြဖို့ဆိုပြီးတော့ဒါမကြိုက်ခင်ရက်ပိုင်းကပြီးစီးသွားတဲ့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာနိုင်ငံတော်အတိုင်ပင်ခံကတိုက်တွန်းသွားပါတယ်။ဆိုတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဖိအားတွေခံနေရတဲ့မြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုဖြေရှင်းရေးမှာနိုင်ငံတကာဘက်ကအကူအညီတွေပူးပေါင်းပါဝင်မှုတွေအထောက်ပံ့တွေဘလောက်များအရေးတကြီးလိုအပ်နေသလဲသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြဖို့ပါရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တော်ဦးဦးလှစောနောက်ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဆရာဦးဝေလွင်တို့ကိုဖိတ်ခေါ်ထားပါတယ်။ပထမဆုံးတော့ဆရာဦးလှစောကိုကျွန်မဖိတ်ခေါ်ခြင်းပါတယ်ရှင်။ဒီရခိုင်ပြည်နယ်ပြည်ပခန့်မှာနိုင်ငံတကာအကူအညီပေါ့နော်ဘလောက်အရေးတကြီးလိုအပ်နေပါသလဲထီရောထီရောက်ပါသလားရှင်ဆရာကနဦးဆွေးနွေးပေးပါရှင
်ဟိုကျွန်တော်တို့ဩစတြေးလျမှာလေဒီအာဆီယံဩစတြေးလျတွဲဆောင်ဘက်မှာနိုင်ငံတော်အတိုင်ပင်ခံကနေပြီးတော့နိုင်ငံတကာအကူအညီတွေပေါ့လေရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာအကူအညီနိုင်ငံတကာအကူအညီဆိုတာကတစ်ပိုင်းရှိတယ်ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းဖို့အကူအညီလေလူတွေเนาะတစ်ဖက်တည်းမှာဒီရခိုင်ပြည်ထနာကိုဖြည့်ရှင်းဖို့အတွက်เนาะရခိုင်ပြည်ရဖွံ့ဖြိုးတိုးတက်မှုအဲ့ဒီကဝင်လာမဲ့အဲ့ဒီဘင်္ဂလီတွေကိုနေဖို့ထိုင်ဖို့စားဖို့တဲ့အကူအညီတွေတောင်းရတယ်ဆိုတဲ့ဟာကကျွန်တော်တယောက်တည်းမြင်ဆိုရင်တော့နိုင်ငံကောင်းဆောင်တစ်ခုအတွက်ဟိုကျွန်တော်တို့အတွက်အမတန်ဝန်ထဲဖို့ကောင်းတယ်เนาะကိုယ်နိုင်ငံတည်ဆောက်ရေးမှာနိုင်ငံတကာကိုအကူအညီတောင်းရတယ်ဆိုတာဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးတော့ဒါတစ်ချက်ပဲကျွန်တော်ပြောညင်းတယ
်ဟုတ်ကဲ့ပါရှင်ဒါပေမဲ့
တစ်ခုဒါကဟိုရှေ့ကတစ်ခုလေကျွန်တော်တို့ IPU မှာကျွန်တော်လွတ်တော်အဖွဲ့ကနေပြီးတော့တော်တက်တယ်เนาะလွတ်တော်အဖွဲ့ကဟိုဥတီခွန်မြတ်ပေါ့လေဥတီခွန်မြတ်ကောင်းဆောင်ပြီးတော့ဥအောင်ကြည်ညိုနဲ့နှစ်ယောက်ရေနောက်ဒါကတော့အမတ်တင်မှာပါဟိုတက်တယ်တက်တဲ့ခါမှာ IPU ကအခုလွတ်တဲ့ဒီဩစတြေးလျကတော့ဒီဟို very limited ပေါ့လေလူနိုင်ငံနည်းနည်းလေးပါเนาะ IPU ဆိုတာကတော့နိုင်ငံဒီဘက်ကညာနဲ့ရှိပြီးတော့160ပါတဲ့အစီမောအဲ့မှာကြတော့လေကျွန်တော်တို့မြန်မာအဖွဲ့ကိုဒီဘင်္ဂလီအရှင်နဲ့ကြတော့ဟိုအမဲဖြတ်တယ်လို့လိုက်ဖြတ်လိုက်ကြတယ်ဗျာနော်အမဲဖြတ်သူလိုက်ဖြတ်ပြီးတော့ဟိုမျက်နှာငင်ငင်လေးတော့တော်တော်လေးကိုကြံ့ကြံ့ခံပြီးတော့လာခဲ့ရတယ်ပေါ့ဗျာအဲ့လိုကျွန်တော်တို့ဒီအိုက်နိုင်ငံကအဖွဲ့စည်းတွေကကျွန်တော်တို့အမဲဖြတ်တယ်လို့ဖြတ်နေကာလမှာအဲ့ဒီကျွန်တော်တို့ဖြီးသွင်းပြဿနာပေါ့လေအဲ့ဒီကျွန်တော်တို့နေလူမြေလူပေါ့လေအဲ့ဒီဘင်္ဂလီပြဿနာကြီးเนาะကျွန်တော်တို့အချုပ်ချာအတာကိုထိကြတဲ့စော်ကားတွေနဲ့ပြဿနာကိုအဲ့ဒီနိုင်ငံ very limited 16နိုင်ငံတောင်မှနိုင်ငံကောင်းဆောင်တွေကပြောလို့ဆိုတော့ကျွန်တော်ကတော့ဝန်းနေတယ်ကြာเนาะဘာမှလည်းမဖြစ်ရဘူးအဲ့တော့ဒီပြဿနာကိုဖြေရှင်းဖို့အတွက်ကျွန်တော်တို့အဓိကကတော့ဒါပြဿနာပြည်တွင်းထဲမှာတကယ်အမျိုးသားညီညွတ်ရေး National Reconciliation ဆိုတဲ့တကယ် limited တဲ့ဝိညာဉ်ထဲမှာပဲရှိတယ်လို့ကျွန်တော်ယုံကြည်ထားပါတယ်ကျွန်တော်တလောက်ပဲလောလောဆယ်ပြောချင်တယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဟုတ်ကဲ့ဆရာဦးဝေလွင်ဆရာဦးဝေလွင်ကနဦးဆွေးနွေးပေးပါရှင်ဒီရခိုင်ပြဿနာပြန်လည်ထူထောင်ရေးအပါအဝင်ပေါ့နော်ရခိုင်ပြဿနာဖြေလည်ရေးမှာဒေါအောင်ဆန်းစုကြည်တို့ဆွေးနွေးသွားတာကတော့နိုင်ငံတကာရဲ့အကူအညီ humanitarian ပေါ့နော်လူသားချင်းစာနာထောက်ထားမှုနောက်တစ်ခါ capacity building ပေါ့ဒီလူသားရင်းမြစ်တွေတိုးတက်လာစေဖို့ဒီရှုထောင့်ကနေအကူအညီပေးပါဆိုပြီးတော့ပန်ကြားသွားတာပါဆိုတော့ဒီအကူအညီတွေကတကယ်ပဲအရေးတကြီးလိုအပ်ပါသလားဘလောက်လိုအပ်နေပါသလဲဆရာဒီပေါ်မှာကနေဦးဆွေးနွေးပေးပါရှင
့်ဟုတ်ကဲ့ပါကျွန်တော်တို့ကပြဿနာရပ်တည်ဖို့ကျွန်တော်တိုင်ပြရတဲ့အခါမှာမြေပြင်အနေထားအရှိကိုအရှိတိုင်းကျွန်တော်တို့ပြည်ဖို့လိုအပ်ပါတယ်စိတ်ခံစားမှုတွေနဲ့ကျွန်တော်တို့ဟာကိုသိစလာလို့မရပါဘူးအဲ့တော့ရခိုင်ပြည်နယ်ပြဿနာရပ်တည်မဟုတ်ပါဘူးတတိုင်းတပြည်လုံးရောကမ္ဘာမှာရှိတဲ့ဒေနိုင်ငံမဆိုကိုဟာကိုတီတီရပ်ပြီးတော့ပြဿနာတွေဖြေရှင်းနေဆိုတော့အဲ့ဒီဖြစ်တာကုန်သွားပြီခင်ဗျာအားလုံးရဲ့အကူအညီပံ့ပိုးမှုကိုကျွန်တော်တို့လိုအပ်ပါတယ်သို့တော့ကျွန်တော်တို့နိုင်ငံမှာကိုယ့်ရဲ့အချုပ်အခြာအနာပိုင်ဆိုင်မှုရှိတယ်ကျွန်တော်တို့ရဲ့ပြည်သူများရဲ့စွမ်းအားတွေရှိတယ်ဒါတွေကိုကျွန်တော်တို့အတိအမှတ်ပြုပြီးတဲ့နောက်မှာကျွန်တော်တို့ဟာကျွန်တော်တို့ဧကစားကြီး isolation နဲ့ရပ်တည်လို့မရတော့ဘူးအဲ့ဒီ false nationalism လေးကလဲမှာတော့ ဒီကျွန်တော်တို့အမေတားရေးစိတ်ကြီးဟာဖြစ်ရင်တိုင်းပြည်အတွက်ကအထောက်အကူမဖြစ်ပါဘူး။ဟိုနားထောင်လို့တော့ကောင်းမှာပေါ့လေ။ဘယ်တော့လည်းလက်တွေ့ကြကြမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဟာလိုအပ်နေပါလေ။ခွင့်ရင်းတွေလိုအပ်နေတယ်ဒါကြောင့်မို့ကျွန်တော်တို့ကော်မရှင်မှာလည်းပဲအကြည့်ကြီးဆိုင်ရဖို့အတိတ်သဘောမျိုးနဲ့အကောင်းမြင်ပြီးတော့ကကျွန်တော်တို့နိုင်ငံရဲ့အင်မတန်ကိုအရေးပါတဲ့ဒီရခိုင်ပြည်နယ်ပြဿနာမှာအဲ့ဒီလိုအပြည့်သဘောဆောင်တဲ့တရားမျှတမှုရှိတယ်ကိုယ်တို့ပါမှုရဖို့ပြည့်လေပါဒီလိုပြောတဲ့အချင်းကျွန်တော်တို့ဟာတောင်တိုးရင်းနဲ့သူတို့ရဲ့ခြေလောင်းကြီးကိုခိုင်လို့တဲ့ကျွန်တော်တို့ပြောတာမဟုတ်ပါဘူးကျွန်တော်တို့ဟာလည်းပဲကိုယ့်ခြေပေါ်မှာကုရနိုင်တော့ညာလည်းပဲဒီလောက်ကြီးမားတဲ့ကတ္တနာရက်တစ်ခုဟာအကြီးကြီးဆိုင်ရာရဲ့အကူအညီဆိုတဲ့နေရာမှာကျွန်တော် technological အကူအညီလည်းလိုတယ်သူတို့ရဲ့ financial လည်းကျွန်တော်တို့လိုပါလေပြီးတဲ့အခါမှာလည်းပဲ diplomatic တော့တန်ကင်းတမန်ကြီးကအကူအညီတွေလည်းအလုံးဝိုင်းဝန်းပြီးကျေးဇူးမရမယ်အနေထားကိုရောက်နေပြီလို့ကျွန်တော်တို့အဲ့လိုယူတာလုပ်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာတို့နှစ်ယောက်လုံးလိုင်းပေါ်မှာနေပေးကြပါရှင်ကျွန်မအခုတော့ဒီဘူးသီးတောင်ကနေပြီးတော့စာရေးသားပေးပို့လာတဲ့ဒါကိုစရာဖြိုးကိုစရာဖြိုးရဲ့စာလေးကိုအရင်ဆုံးဖတ်ပြခြင်းပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတွေကိုကျွန်မမဖိတ်ခေါ်ခင်ပါသူကတော့ဒါသူကတော့ရိုဟင်ဂျာတဦးပါတဲ့ဘူးသီးတောင်မြို့ကရခိုင်ပြည်နယ်ကကိုစရာဖြိုးစာရှေးရေးလာပါတယ်ကျမကစာအတုစာကတော့ဖတ်လို့ရှိရင်၅မိနစ်လောက်ဖတ်ရမှာဆိုတော့စာအရှိကြီးတိုင်းတော့ကျမမဖတ်ပေးနိုင်ပါဘူးဆရက်ခါရောက်တော့ဒီသူရေးထတာကတော့မြန်မာအစိုးရကဌာနပြန်ရေးပါဝင်ရိုဟင်ဂျာရေးအတွက်ကုလနဲ့နိုင်ငံတကာအနေဖြင့်အပြုသဘောဖြင့်ချင့်ကပ်မှသာပြဿနာတကယ်ဖြေရှင်းရရောက်မယ်လို့ပြောဆိုထတာကမြန်မာအစိုးရကိုဘာအားနည်းချက်မှထောက်မပြဘဲသူတို့ရဲ့မူဝါဒအစီအစဉ်ချက်မှတ်ထားတာတွေမှသာဝင်ရောက်ကူညီစေခြင်းနဲ့သဘောတက်ရောက်တာဖြစ်ပါတယ်တဲ့။နောက်ဒီအမှန်တကယ်အစိုးရလက်ရှိဆောင်ရွက်ပြောဆိုနေတာတွေကမျှတမှုလည်းမဖြစ်ပွင့်လင်းမြင်သာမှုလည်းမရှိတဲ့အတွက်ရိုဟင်ဂျာတွေအနေနဲ့လက်ခံလို့ရတဲ့အနေအထားမရောက်သေးပါဘူးတဲ့။တော့လိုအပ်ချက်တွေအများကြီးရှိလို့ဒီတိုင်းဘယ်တော့မှအဆင်ပြေမှာမဟုတ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းမှာလည်းမြန်မာအစိုးရကိုငွေကြေးတွေဘလောက်ပင်ထောက်ပံ့ပါစေသူတို့ပြောနေတဲ့အစီအစဉ်ချထားတဲ့အတိုင်းဆိုရင်လုံးဝဖြစ်ဖို့လည်းမရှိဘူး။လက်ရှိဒုက္ခတွေပြန်လာရေးဟာဒီမြေပြင်အခြေအနေမှာကြန့်ရှိနေတဲ့မွတ်စလင်တွေကိုအစိုးရကသူတို့ဘလို့အခြေအနေမျိုးမှာထားတယ်ဆိုတဲ့ဟာနဲ့ဓာတ်ရိုက်အချိုးကျပါတယ်တဲ့နောက်တစ်ခုသူထောက်ပြထားတာကအခုကိုပြာနန်ကော်မရှင်အကြံပြုချက်တွေဟာကိုအကောင့်ထဲဖော်နေတယ်ဆိုတာကလည်းလုံးဝဗန်းပြနေတာသာဖြစ်ပါတယ်တဲ့ဆိုတော့ဒီကိုစရာဖြိုးဆွေးနွေးတဲ့အထက်မှာအဓိကနှစ်ချက်ပါပါတယ်နိုင်ငံတကာကငွေကြေးအပါအဝင်ဘလောက်ပဲထောက်ပံ့ထောက်ပံ့မြန်မာအစိုးရရဲ့လက်ရှိအစီအစဉ်အရပြည်လည်နိုင်စရာမရှိဘူးဆိုပြီးတော့ဒါတစ်ချက်ပါနောက်တစ်ခုကတော့ဒီကိုပြာနန်ကော်မရှင်အကြံပြုချက်ကလည်းဗန်းပြဆိုပြီးတော့သူကပြောထားပါတယ်ဆိုတော့ဒီအပေါ်မှာဆရာဦးရဲ့လွင်ဆရာဘာမြဒီအပေါ်မှာဖြည့်ရှင်းလိုပါတယ်လေရှင
်ကျွန်တော်ကတော့လူတိုင်းမှာလွတ်လပ်စွာယုံကြည်ခြင်းရှိတယ်သူ့ရဲ့ရှုမြင်နဲ့သူ့ရဲ့ခံစားချက်ကိုကျွန်တော်ပြောရတဲ့ဒီအပေါ်မှာကျွန်တော်ဒါမှမှတ်ချက်မပြောပြပါဘူးဒါတော့လည်းကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပြောထားတာတော့ဖြစ်ရင်ဒီအကြံပြုချက်များကိုတကယ်စိတ်ရဲစေတာမှန်မှန်နဲ့ဆိတ်ရှိလက်ရှိကျွန်တော်တို့အကောင့်ထဲပုံမဆိုရင်လည်းငင်းချက်ချင်းကတော့ပြဿနာမပြီးနိုင်ပါဘူး။ဒါကြောင့်လည်းဆိုဖြစ်လာတဲ့ပြဿနာနှစ်ပေါင်းမြောက်များစွာကဖြစ်ခဲ့တဲ့ပြဿနာတော့အုံဖက်ပွားရတဲ့ဒီပြဿနာဆိုတော့မဖြစ်ရှိနိုင်ပါဘူး။အဲ့တော့ဖြစ်အဆက်ဆက်ကဒီရခိုင်ပြည်နယ်ကြီးကိုလက်လူရှုခဲ့တယ်တချို့ဆိုလို့ရှိရင်တမင်းတကာကိုဖွံ့ဖြိုးရေးနောက်ကျအောင်ကိုလုပ်ခဲ့တယ်ဆိုတော့ဒီလိုကြံစည်ရက်ဒီအမျိုးမျိုးရှိခဲ့တယ်တမန်ကြောင်းကိစ္စရက်ဒီရှိခဲ့တယ်အဲ့တော့အဲ့လိုကိစ္စရက်ဒီနဲ့ရင်ဆိုင်နေရတဲ့အချိန်မှာကျွန်တော်တို့ကတစ်လမ်းချင်းတစ်လမ်းချင်းပုံမှန်လေးကျွန်တော်တို့လုပ်သွားဖို့လုပ်တယ်အဓိကကမြေပြင်မှာရှိနေတဲ့အရှိတရားတွေကိုအသိအမှတ်ပြုရမယ် acknowledge လုပ်ရမယ်ဒီအချက်ကခရီးကရှင် stakeholders တွေနဲ့ engage လုပ်ရမယ်နော်ပြည်သူများရဲ့ပါဝင်မှုပါလာရင်ပြည်သူများရဲ့ယုံကြည်စိတ်ချမှုကိုရလာမယ်။အဲ့ဒီယုံကြည်စိတ်ချမှုကလည်းပဲလုံလိုက်တဲ့အလုပ်တစ်ခုမှရလတ်တစ်ခုပေါ်ရမယ်။ result oriented ဖြစ်ရမယ်။အဲ့ဒီရလတ်ဒီရလာခြင်းရဲ့အများပြည်သူများကလည်းပူပေါင်းပါဝင်လာမယ်။ပြည်သူများပူပေါင်းပါဝင်လာမှုရသည်နဲ့အများကျွန်တော်တို့ရဲ့လုံလောက်နေရာလည်းအကောင့်ထက်ပေါ်လာမှာဖြစ်ပါလေ။အဲ့လိုကြောင့်မို့ကျွန်တော်တို့ဟာချစ်ချင်းလည်းနေပြီးတော့ပြဿနာဟာပြည်လည်သွားမယ်လို့ကျွန်တော်ယုံကြည်နေဆိုရင်တော့ဒါစိတ်ကြီးနဲ့ဆက်ပါတယ်ဘုဒ္ဓလည်းပဲလုံးဝပြောင်းလဲပြီးမရှိတဲ့အနေထားတော့မဟုတ်ပါဘူးအဓိကတော့မြေကြီးအနေထားများကိုကျွန်တော်တို့လက်ခံအတိအမှတ်ပြုပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကောက်ပြဖို့မျိုးဆိုရင်ကျွန်တော်ပြဿနာပြုတဲ့လူလမ်းလမ်းများရှိပါတယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာအဲ့တော့ကျမပါဝင်ဆွေးနွေးမယ်ကိုငိမ့်ချန်းအောင်ကိုဖိတ်ခေါ်ပါမယ်ရှင်ကိုငိမ့်ချန်းအောင်ကြားပါလားရှင်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဟုတ်ကဲ့ကိုငင်းချန်းဝင်ရောက်ဆွေးနွေးပါရှင
်အာဦးလောက်ဆောလဲရှိပါတယ်ဦးဝဲလွင်လဲရှိပါတယ်ခင်ဗျာကျွန်တော်ကသိကျင်တာကအစိုးရကအလှူငွေတောင်းတဲ့အခါမှာဘလို့နာမည်တက်ပြီးတောင်းတာပါလဲဒါအရေးကြီးပါတယ်အရေးဆုံးဒီဟိုရခိုင်တိုင်းရင်းသားတွေမျိုးတွေတက်တရအစအကုန်ဒုက္ခရောက်နေတာအများကြီးရှိပါတယ်ရိုဟင်ဂျာတွေမှာဒုက္ခရောက်တာမဟုတ်ပါဘူးမျိုးတွေတက်တွေပါဒုက္ခရောက်နေတယ်အဲ့တော့ရခိုင်ပြည်နယ်တပြည်လို့တပြည်နယ်လို့ရခိုင်မြောက်ပိုင်းတစ်ခုလို့ဒုက္ခတဲ့အဖြစ်သတ်မှတ်ပြီးတော့နိုင်ငံတကာကတောင်းတာလားဒါမှမဟုတ်ရိုဟင်ဂျာတွေအတွက်သက်သက်ပဲတောင်းတာလားဒီကိစ္စစိတ်အရေးကြီးတယ်ဘာဖြစ်လို့လဲဆိုရခိုင်အမျိုးသားတွေကလည်းပြောတယ်ရိုဟင်ဂျာတွေကြတော့အထောက်ပံ့နေရတယ်ငါတို့ရခိုင်တွေကြတော့ဆင်းရဲနေတယ်ဆိုပြီးတော့ကျွန်တော်အမြင်ကတော့အစိုးရစပြီးအလှူငွေတွေမတောင်းခံခင်လည်းပြည်သူလူထုကိုတည်တည်ချာချာအပီပေးရှင်းရှင်းလင်းလင်းနဲ့ရခိုင်မြောက်ပိုင်းတစ်ခုလုံးအတွက်တောင်းတာရခိုင်တိုင်းရင်းသားတွေပါဒုက္ခတွေအဖြစ်သတ်မှတ်တယ်ဆိုပြီးအဲ့လိုမျိုးတောင်းပါလားဆိုတာကျွန်တော်တိတိကျကျသိကြပါလေဦးဦးလှဆော့တို့ဦးဝဲလွင်တို့ဖြည့်ပေးစေကြပါလေအစိုးရရိုးသားမှုရှိရလားဆိုတာပါပြောစေကြပါလေခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုငိမ့်ချန်းအောင်ရဲ့ဒီမေးခွန်းပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်မဆရာဦးဦးလှဆော့ဖြည့်ချပေးပါရှင်ဆရာတို့ဒီလက်ရှိအခြေအနေရရောနိုင်ငံတကာအကူအညီတွေကဟိုပြည်내တွင်မှာရှိတဲ့ဟိုပြည်သူအလုံးကိုတက်ရောက်ပါသလားဘလို့ပုံစံမျိုးနဲ့ရနေပါသလဲလို့သူမေးသွားပါတယ်ဆရာဦးလာစောတစ်ချက်ဆွေးနွေးပေးပါရှင
်ဟုတ်ပါလေကျွန်တော်တို့အတိုင်းအမြန်ပုံကိုရဲ့အကူအညီတောင်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြန်ဆမယ်နော်အဲ့တော့အကူအညီဘလောက်ပဲတောင်းနော်ကျွန်တော်တို့ဒီနိုင်ငံတကာတွေးကြုံရဟို UPI ပေါ့လေဟို IPU ပေါ့လေနိုင်ငံတကာပါလီမန်များယူနီယံတမကအဖွဲ့ EU ရှိတယ်နော် OIC တော့ကုလသမဂ္ဂ UN အဲ့အဖွဲ့အစည်းတွေအားလုံးဟာမြန်မာပြည်ကိုအမဲဖြတ်တယ်လို့ဝိုင်းဖြတ်နေကြတာမိတ်ဆွေမဟုတ်ဘူးသူတို့ဟာအဲ့ဒီရိုဟင်ဂျာနာမည်ခံပြီးတော့တကယ့်အာရှမိုတစ်တစ်ခုနဲ့နိုင်ငံရေးရည်မှန်ချက်တစ်ခုနဲ့လုပ်နေတဲ့နောက်ကဘက်ကလီတကယ့်ကိုပြက်ပြက်သားသားရက်တီပြီးတော့လုပ်နေတဲ့အဖွဲ့အစည်းအဲ့ဒီအဖွဲ့အစည်းတွေဆရာအကူအညီဆိုတော့ဒါတောင်းစရာလည်းမလိုဘူးတောင်းဖို့ဆိုတော့လည်းအမတန်ကျွန်တော်စိတ်ကြောက်တဲ့ဆိုတော့အမတန်ချက်ဖို့ကောင်းတယ်နော်ဒါတစ်ချက်နောက်တစ်ခုကရထားတဲ့ပိုက်ဆံတွေဆိုတော့လည်းကျွန်တော်အဲ့ဒီမောင်းတော်မြောက်ပိုင်းမှာအဲ့ဒီထွက်ပြေးသွားတဲ့တရားမဝင်ထွက်ပြေးသွားတဲ့လူတွေဝင်လာဖို့အတွက်ကိုအောက်ကျနောက်ကျခံပြီးတော့ဝင်လာပါဆောက်ထားပါတယ်ဆိုတော့လုပ်နေတာ development ပဲကျွန်တော်ရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုအတွက်ကျွန်တော်တို့ဟာတခြားလုံးတောက်ချောက်ကျွန်တော်တို့ပြစ်ပယ်ခံထားရတယ်မောင်တော်တောင်ပိုင်းမှာကျွန်တော်လုံးဝကြီးမြတ်စွာလည်းထက်လို့မစင်သာဘူးမောင်တော်မြောက်ပိုင်းမှာပဲအဲ့ဒါကိုပဲထက်တလေလေလုပ်နေတယ်အဲ့တော့ခုနကကျွန်တော်တို့အဲ့ဒီမိတ်ဆွေတို့ပြောတယ်လို့ပေါ့လေအဲ့ဒီဟာတွေကအဲ့ဒီမွတ်စလင်တွေကိုချော့မြူရေးအတွက်လုပ်ပါလားကျွန်တော် National Reconciliation မြန်မာတပြည်လုံးမှာတကယ်ဖက်ဒရယ်နိုင်ငံတည်တည်ဆောက်ဖို့တဲ့တိုင်းရင်းသားပေါင်းစုချစ်ချင်ရင်းနှီးပြီးတော့တကယ်ပြည်ပကတကယ်ကျူးကျော်စိန်ခေါ်နေတဲ့ရန်ကိုစိန်ခေါ်ဖို့အတွက်ကျွန်တော်တို့နိုင်ငံရေးပါတီတွေအားလုံးတော့ကျွန်တော်တက်မတော်အပေါင်းအင်အားစုတွေအားလုံးအမျိုးသားကြံလက်သိမြရေးကိုခိုင်းပြကောင်းတဲ့ပေါ်ပြီးတော့ကျွန်တော်တို့ကြံ့ညံ့ခံပြီးတော့ဒီပြည်ထောင်ကြီးကိုတည်ဆောက်မလားဆိုတာကျွန်တော်ရွေးချယ်မလန်းပဲအဲ့လိုမဟုတ်ပဲねကျွန်တော်တို့အဲ့မွတ်စလင်တွေကိုချော့မြူရဲ့ policy တွေနဲ့နိုင်ငံတော်ကိုအကူအညီတောင်းပေးမှလည်းမဟုတ်ဘူးအဲ့နိုင်ငံတကာကချင်းချင်းလေးပြတ်သွားပြီဘသူဟာမိတ်ဆွေလဲဆိုတော့ပေါ်နေပြီနိုင်ငံတကာမှာအဲ့ဒါကိုပေါ်နေရတာနဲ့ကျွန်တော်တို့နိုင်ငံတကာအကူအညီတောင်းဟိုတောင်းဒီတောင်းဆိုတာအမတန်ဂုဏ်သိက္ခာလည်းအမတန်ညွန့်တော့ကြပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်ခုနပြောတဲ့မိကုန်းကိုပြန်ကောင်းအောင်မယ်ဆိုရင်ကျွန်တော်တို့လုံနေတဲ့ခုဟာရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးမဟုတ်ဘူးကျွန်တော်တို့အဲ့ဘူးမောင်တော်မြောက်ပိုင်းမှာအဲ့မွတ်စလင်တွေဝင်လာမဲ့မွတ်စလင်တွေကိုချော့မြူရေး policy တွေကိုလုံနေတယ်အဲ့ဒါအောင်မြင်မှလည်းမဟုတ်ဘူးလက်တွေ့မှာဘယ်မွတ်စလင်မှလည်းဝင်မလာဘူးအချိန်ထဲမှာရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုဆိုတော့လေကျွန်တော် neglected ပဲကျုံလို့ပြောပြရင်တော့ရခိုင်ပြည်မှာအခုလောလောဆယ်ဩဇာရနေတဲ့ NLD အစိုးရရဲ့ကျွန်တော်ပြင်းနေဆိုရဆိုလဲဒီကိစ္စကိုရင်ထဲမှာလည်းမရှိဘူးတိလည်းမသိဘူးစိတ်လည်းမဝင်စားဘူးသူ့အနေနဲ့သူရှုံတော်ပုံတွေနဲ့ဘာကြီးကရှုံတော်ပုံတွေနဲ့ခြားစားလက်စားအကျင့်ပြကိုကျင့်ပြပြအချုပ်တော်ပုံတွေနဲ့လုပ်နေတယ်အဲ့ဒါကိုတော့ကျွန်တော်ရဲ့နိုင်ငံတော်အတိုင်းအမြင်ကြီးတော့ဒီကိုကောက်ပါတယ်အဲ့ဒါလေးကိုတော့ကျွန်တော် message ပေးခြင်းတဲ့တကဘာလုံးကို
ဟုတ်ကဲ့ပါအဲ့တော့ဆရာဦးလှဆွေအခုဆရာရဲ့ဒါဆွေးနွေးချက်ထဲမှာလည်းပါပါတယ်ဒါပြည်တွင်းကဘယ်ဒါကိုဖြည့်ရှင်းရမယ်ဆိုတော့ပြည်တွင်းမှာရောဒီလောက်အင်အားရှိပါသလားအခုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်တိဆောက်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရောက်ဒ ဒီမြန်မာနယ်ပွားတွေစီကလှူကြပါနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေကအလှခံတာတွေလည်းရှိပါတယ်ဆိုတော့ဒီရခိုင်ပြည်နယ်ရေးကိစ္စပေါ့နော်လူရှိတိမ့်နဲ့ချီပြီးတော့ထွက်ပြေးတဲ့ကိစ္စကလည်းဟိုပြန်မခေါ်လို့လဲပြန်ခေါ်ရမယ်ဆိုတဲ့ဟာကိုတော့ဒါတက်မတော်အပါအဝင်မြန်မာအစိုးရကလည်းလက်ခံထားတဲ့သဘောပါဆိုတော့ဒီကိစ္စကပြည်တွင်းကိစ္စတစ်ခုတည်းပြည်တွင်းကပဲဟိုတက်နိုင်တဲ့ကိစ္စဖြစ်ပါရဲ့လားဆရာဒီပေါ်မှာလက်တွေ့ရောကြပါသလားဒီယူဆ
အဲ့ဒါပဲအဲ့ဒါကျွန်တော်ဆွေးနွေးနေတာကျွန်တော်တို့တကယ်တော့ဒီကိစ္စဟာကျွန်တော်ဖြစ်ဆက်ဆက်ကျွန်တော်စီမံခန့်ခွဲညဖြစ်နေလဲပါတယ်တစ်ချက်မှန်တယ်ဒါပေမဲ့နိုင်ငံတကာမှာတကယ် Islamization ဆိုတဲ့တကယ် wave တစ်ခုနဲ့တကယ်ကြီးမားတဲ့ရင်ရှက်တစ်ခုနဲ့လှုပ်ရှားလာတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တယ်ဆိုတာကိုတမိုင်းလေးလောလောဆယ်တက်တက်ပြနေပြီအစားကျွန်တော်တို့ပြောလို့မယုံဘူးပေါ့ဗျာနော်ဟုတ်ပြီအဲ့တော့ဒီပြဿနာကိုကူဖီယာနန်ကော်မရှင်ကိုပုံဝဲလိုက်တဲ့ခါမှာအဲ့ပြဿနာပူကြီးပြီးတော့ကျွန်တော်တခုတည်းယူကန်တဲ့ကိစ္စမျိုးဖြစ်သွားတယ်အဲ့တော့ဒီပြဿနာကြီးကနိုင်ငံတကာမျက်နှာကိုပေါ်တင်လဲခါကြတော့နိုင်ငံတကာဖီအားတွေများလာတယ်မြန်မာနိုင်ငံသမိုင်းမှာလွတ်လွတ်ရကြတဲ့ကဒီလောက်ကြီးမားတဲ့ဖီအားဆိုတစ်ခါမကြုံဘူးကြုံပြီးပြည်သူစစ်တစ်ခါပဲကြုံဘူးတယ်တလို့ကြည်ရတဲ့ဖီးယားဟိုကပြောဒီကပြောဒီကပြောပြောကျင်တိုင်းပြောပြီးလှုပ်ရှင်တိုင်းလုံးတဲ့ဖီးယားကိုရင်ဆိုင်ဖို့အတွက်ကိုကမိတ်ဆွေထင်လာတဲ့အမေရိကန်လည်းကိုဖက်မှာမရှိတော့ဘူး EU လည်းမရှိတော့ဘူး OIC ဆိုရင်အဲ့ဒီ UN ကိုအိတ်ကတ်ထက်ထည့်ထားတဲ့ OIC ဆိုလို့ရှိရင်ဒါ ready ပဲအမေဖြစ်ဘူးအဲ့တော့အဲ့ဒီကာလမျိုးမှာကျွန်တော်တို့တခုတည်းသောနီလန်က National Reconciliation နဲ့တကယ့်အမျိုးသား unity ကိုတည်ဆောက်ဖို့ပဲကျန်ရခိုင်ဖို့ပဲသူများကိုလက်ခံတောက်လို့ဒါလေးကူညီပါဗာလေးကူညီပါပြောနေတဲ့ချိန်မဟုတ်ဘူးကျွန်တော်ကဒါပဲကျွန်တော်ပြက်ပြက်ပဲစဉ်းစားတယ
်ဟုတ်ကဲ့ပါ
ကျွန်တော်ရခိုင်မှာတော့ပြက်တယ်နော်ကျွန်တော်ကြုံပြောမယ်နော်ကျွန်တော်ရခိုင်မှာတော့ကျွန်တော်တို့ဒီထက်ဆုံးရှုံးစရာဘာမှမရှိတော့ဘူးကျွန်တော်တို့ကနောက်ဆုံးစရာတရားလည်းမရှိတော့ဘူးစတိမဲ့ဆိုရင်ရခိုင်ပြည်သူတို့ ready ပဲအဲ့ဒါကိုဗမာပြည်သူတွေသိစေခြင်းနဲ့နိုင်ငံတော်တိုင်းပြည်ကသိစေခြင်းနဲ့ကျွန်တော်တို့အနောက်တကားကိုကြုံကာကွယ်နေတာကျွန်တော်ရခိုင်တွေကိုချစ်လို့ဒီတော့ဒီကိုကောက်ခွေးဝဲကောက်ခွေးနေတာအဲ့တော့စတေးရမယ်ဆိုလဲ ready ပဲအဲ့ဒါကိုမသိပဲနဲ့ဟိုအပီစနိုက်ပေါ်လစီလိုဟာမျိုးနဲ့အဲ့လိုလက်ချပြီးတော့ဟိုလုံးဒီလုံးဆိုတာဒါကျွန်တော်တို့မြန်မာနိုင်ငံရဲ့ဒါနိုင်ငံခြားရေးပေါ်လစီမဖြစ်သင့်ဘူးဒါတော့ပြန်သုံးတာပေါ့ကောက်ဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါကျမဟိုပါဝင်ဆွေးနွေးမဲ့ကိုနေဦးလင်းကိုဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းကျမတို့တူတူတုတ်တုတ်ဆွေးနွေးကြတာပေါ့နော်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင်
အဲဒုရုတုတ်ဆွေးနေပါဆိုတော့ကျွန်တော်တို့တိုင်းပြည်ဒီကိစ္စကတော့ဒုရုတုတ်လို့ပြောဖို့ကလည်းအတော်တော်ခက်တဲ့ကိစ္စပါ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ကျမတို့တရိုက်လေးလိုင်းကအချိန်ကန့်သက်ရှိလို့ပါဟုတ်ကဲ့ပါဟ
ယ်လိုအဲကျွန်တော်အမြင်ပြောလို့ရှိရင်တော့ဥလာစောပြောတယ်ဆိုတဲ့ပုဂ္ဂိုလ်ပုံပြီးတော့အလေးသာပါတယ်သူက ground ချိန်နေပဲဗျာအဲတော့ဒေါန်ဆန်းစုကြည်လေးနဲ့ကတော့သူကနိုင်ငံတကာမျက်နှာစာမှာသူသင်ပြအောင်လုပ်တယ်လို့ကြိုးစားတယ်လို့ပဲကျွန်တော်ထင်ပါတယ်အခုကြတော့တန်တမာယေရှုတော်အရာသကလုံးသုံးတာကြည့်လို့ရှိရင်တော့မြန်မာနိုင်ငံအလွန်ရှုပ်ထွေးရဆိုတော့နိုင်ငံရေးသမိုင်းကြောင်းကိုတော့သူတို့လက်ခံနေဆိုတဲ့သဘောပြောတယ်ပေါ့ဗျာစင်ကာပူကလည်းဒီဆန်လောကပြောတာကတော့သူကပမာနိုင်ငံကို press မလုပ်ပါဘူးလို့ပြောတယ်ပေါ့ဒါမျိုးလေးတွေကတော့ကျွန်တော်တို့တွေကောင်းတဲ့လက္ခဏာလို့ထင်ပါတယ်ဗျာဒါပေမဲ့ကျွန်တော်အမြင်ပြောလို့ရှိရင်တော့ဒေါက်ဆန်းစုကြည်အနေနဲ့ကတော့ဒီရခိုင်လူမျိုးတွေနဲ့ကြည်လင်မှုမရမချင်းတော့ဒီပြဿနာဟာဘယ်တော့မှပြီးမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောပြရစီဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းကျေးဇူးတင်ပါတယ်တက်ဆက်ထဲမှာပဲကျွန်မဆရာဦးဝေလွင်ကိုမပေးခင်မှာပါဝင်ဆွေးနွေးမယ်ကိုရဲပိုင်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ကိုရဲပိုင်အော်ကိုရဲပိုင်ကျမတို့ဖုန်းလိုင်းကြသွားပါတယ်နော်ကိုရဲပိုင်ကိုကျမတို့ခုနကတော့ဆက်သွယ်ထားပါတယ်ဆိုတော့ဆရာဦးဝေလွင်ခုနဆရာကိုနေဦးလင်းဆွေးနွေးသွားတာကောဆရာဦးလာဆိုဆွေးနွေးသွားတာကောเนี่ยปัดเสร็จပြီးတော့ဆီကနည်းနည်းလေးဆွေးနွေးပြပါရှင်ဒီနိုင်ငံတကာအကူအညီတွေတောင်းနေတဲ့ကိစ္စကိုကမူဝါဒအမှားဆိုတဲ့ကိစ္စပေါ့เนาะအဲ့တော့နိုင်ငံတကာအကူအညီမတောင်းမဲနဲ့လက်တွေ့ဖြည့်ရှင်းလို့ရောဆီကတို့နီလန်းမြန်မာလားနောက်တစ်ခုကဒီကိုဖီယာနန်ကော်မရှင်ကြောင့်မို့လို့နိုင်ငံတကာဖိအားတွေတိုးလာတယ်လို့လည်းဒါဆွေးနွေးချက်ထဲမှာပါသွားပါတယ်ဆီကအဲ့ဒါလေးဆွေးနွေးပြပါရှင်
ကျွန်တော်တို့ကော်ဖီအန်ဒ်ကော်မရှင်ကတော့ပြင်ရင်ဘာလုပ်နေဘာလုပ်ထိုက်တယ်ဆိုတဲ့အကြံဉာဏ်ကိုပြီးဖို့ပါပဲ။ဟိုဘာလုပ်ရမယ်လို့ကျွန်တော်တို့အတွင်းကြလည်းမလုပ်ပါဘူး။ကိုတမကူဖန်ပြီးပြင်ရှိတဲ့မြန်မာပြည်သူများကအဲ့ဒီအကြံပြုချက်များကိုမိမိအတွက်အဆုံးတက်နေတဲ့ဆွေးယူအဆုံးချဖို့ပါပဲ။ဒါတည့်အချက်ပါ။ နေ့အချက်ကဆိုလို့ရှိရင်မြန်မာပြည်မှာလည်းမဟုတ်ပါဘူးတကဘာလုံးမှာကတော့ဖြစ်ခုနပြောတဲ့ဧကစားကြီးကြီးကြီးရပ်တဲ့ဆိုတဲ့ဒီပြဿနာဖြစ်ရှင်းတဲ့လူရမရှိတော့ဘူးခင်ဗျာအားလုံးဝိုင်းဝန်းပြီးတော့ဒါအဖြေရှာရမယ်အဖြေရှာတဲ့အခါမှာလည်းတပိုင်းတလိုင်းနော်အခုကပြောတဲ့ဟိုကိုယ့်ရဲ့အချုပ်အခြာကိုမထိပါတော့အမေပါရေးကိုမထိပါတော့ဘယ်လိုအခုမျိုးကိုမဆိုကျွန်တော်တို့ကယူကြမှာဖြစ်ပါလေအဲ့ဒါကြောင့်မလို့အခုကပြောတဲ့ကြက်ခိုင်ပြီးတော့လူအိုကြက်ခိုင်ပြီးလည်းဒီခုလုံးဖွင့်လို့တိုးတက်ရေးဆိုတာကကျွန်တော်တို့အကြံပြုချက်ထဲမှာအဲ့ဒီတိုင်းပါပါလေအားလုံးကျင်းကြံတရားပြီးတော့တရားမျှတမှုရှိပြီးတော့ကတော့ကျွန်တော်တို့ဖွင့်လို့တိုးတက်တဲ့ရခိုင်ပြည်နယ်ကြီးဖြစ်စီကြီးအတွက်ဆိုပြီးကျွန်တော်တို့အကြံပြုချက်အကောင်းဆုံးမှာကိုအတူတူပါပါလေ။အုပ်စုတစ်ခုအတွက်ဟိုဒီကန္တာတစ်ခုအတွက်ပဲဒီအကူအညီတွေတောင်းနေတာမဟုတ်ပါဘူး။အခုကပြောတဲ့အစုခံနေဆိုတဲ့အတုံးလုံးကလည်းပဲဘယ်လိုသဘောလဲတော့မသိဘူး။ကျွန်တော်တို့ကြည့်တာတော့ဖြစ်ရင်ဒါဟာကျွန်တော်တို့ဒီအခုဒီတောင်းနေဆိုတဲ့ခါမှာ aid to grant to loan လို့ဆိုပြီးအမျိုးမျိုးရှိတဲ့အထက်မှာဒီ donation ဆိုတဲ့ခါမျိုးကလည်းပဲကိုပြည်သူတွေကိုပြန်ပြီးတော့တောင်းတဲ့ခါမျိုးကျွန်တော်ပြောစုပြောလိုက်တာအတော့ကျွန်တော်နားလည်လာတော့ဖြစ်ရင်ဒီနိုင်ငံရချမ်းမှာရောက်နေရတဲ့မြန်မာမျိုးဘွားတွေကိုကိုနိုင်ငံကိုပြန်ထူတမ်းမှုဆိုတဲ့အဲ့ဒီဖိတ်ကွန်မှုကပုံစံတစ်မျိုးပေါ့လေနိုင်ငံတကာမျက်နှာစာလည်းပတ်သက်တဲ့အခါကျတော့ဖြစ်ရင်နိုင်ငံသားဆန်နေဆန်နေနေနဲ့ကျွန်တော်တို့လုပ်နေရတဲ့ဒီ global trend အတိုင်းပေါ့လေအခုမျိုးယူတဲ့ပုံစံလေးတွေရှိပါလေအဲ့တော့ဖွံ့ဖြိုးတိုးတက်ရေးကိုလုပ်တဲ့နေရာမှာဒေတာတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးတွေလုပ်ဖို့ရှိပါလေဟိုကျွန်တော်တို့ကအလားနဲ့စီမတူရဲ့ဖြစ်နေကြတဲ့ဟာလေးဒီဥပဒေဟိုကျွန်တော်တို့ Islamization ဆိုတဲ့ဟိုဆိုဆိုမှုကြီးလို့ပေါ့နော်ကျွန်တော် Islam ဘာသာဝင်တယောက်အနေနဲ့ရေရဲဝင်ပြောကြပါလေ Islam ဒီတော့ဖွင့်လို့ရေးဆိုတာ Islam ဘာသာတရားမှာဓမ္မကြောင်းအရာပေါ့တမိုင်းကြောင်းအရာပေါ့လုံးဝမရှိပါဘူ
းဟုတ်ကဲ့ပါရှင်
တရားဒီဘလောက်ကောင်းကောင်းတရားဘလောက်ကောင်းကောင်းမကောင်းတဲ့လူတချို့ရှိတယ်အဲ့ဒီလူတွေလည်း Islam နဲ့ဆက်နေတယ်လို့ပြောပြီးလား Islam ဒီဘွားကြီးတွေလုံးနေတယ်ဆိုတာလုံးဝမရှိဘူး
ဟုတ်ကဲ့ပါရှင်ဆရာ
အန်ဒီရဲ့ဖြစ်နေမိမောင်းထိုးပြပြီးတော့တုံးရင်ဒါအလားရှင်ကြီးအများနဲ့လုပ်ခဲ့တာ
ဟုတ်ကဲ့ပါဆရာ
လူတွေထောက်ခံမှုအတွက်သူတို့လူတွေထောက်ခံမှုအတွက်အန်ဒီရဲ့တခုကို project လုပ်ပြရတယ် project လုပ်ပြပြီးတော့မှဟု
တ်ကဲ့ပါဆရာဝေးလေကျမ
ဒီတခုပါဒါအလုံးမဖြစ်တဲ့ကိစ္စတခုဖြစ်တဲ့
ဟုတ်ကဲ့ပါရှင်ကျေးဇူး
ဒီမှာကိုရှာဖို့လုပ်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာဝေးလင်ကျေးဇူးထူးတင်ပါတယ်ကျမတို့ဒါအချိန်လဲစီသွားတဲ့အတွက်တရက်လေးလိုက်ကိုဒီမှာပဲရနာခွင့်ပြုပါရှင်ပါဝင်ဆွေးနွေးကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
မတ်တဂီထိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလှိုင်းဆွေးနွေးခန်းစီစဉ်နားဆင်ခဲ့ရတာပါရှင်အခုအင်ကာညထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်
American ပြည်အောင်စု Texas ပြည်နယ် San Antonio မြို့နားက FedEx ပစ္စည်းသယ်ယူပို့ဆောင်ရေးရုံးမှာပါဆယ်ဘုံတစ်လုံးပောက်ကွဲခဲ့တာနဲ့ပတ်သက်ပြီးဒီပောက်ကွဲမှုဟာ Austin မြို့ကဘုံပောက်ကွဲမှုနဲ့ဆက်စပ်မှုရှိမရှိအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်ဒီပောက်ကွဲမှုကြောင့်လူတဦးဒဏ်ရာရသွားခဲ့ပါတယ်အခုလအတွင်းဘုံလေးကျိန်ပောက်ကွဲခဲ့ပြီးဖြစ်တဲ့ Austin မြို့ကိုအခုဘုံထည့်ထားတဲ့အထုပ်ပို့ဆောင်ပေးရမှာဖြစ်ပါတယ် American ပြည်အောင်စု Maryland ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတာကြောင့်လူ3ဦးထက်မနည်းဒဏ်ရာရထားတယ်လို့အာနာမိုင်းတွေကပြောပါတယ်ဝါရှင်တန်မြို့တော်တောင်ဘက်မိုင်80ခန့်အကွာမှာရှိတဲ့စိတ်မေရီခရင်က Great Mills အထက်တန်းကျောင်းမှာပစ်ခတ်မှုဖြစ်ပွားတာကြောင့်အဲ့ဒီကျောင်းကကျောင်းသားတွေကိုအခုအခါမှာဒီနီးစပ်ရာအနီးနားကတခြားအထက်တန်းကျောင်းတစ်ကျောင်းကိုပြောင်းရွှေ့ပေးထားရပါတယ်ဒီပစ်ခတ်မှုအခြေအနေကိုတော့အခုအခါမှာထိန်းချုပ်နိုင်ပြီဖြစ်ပြီးလုံခြုံရေးရဲတွေလည်းအခင်းဖြစ်ပွားရနေရာမှာရှိနေတယ်လို့စိတ်မေရီခရင်ပညာရေးဌာနကပြောပါတယ်ရုရှားတန်တမန်23ဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံကနေထွက်ခွာမှာပါဗြိတိန်နိုင်ငံမှာနေထိုင်တဲ့ရုရှားထောက်လှမ်းရေးဟောင်းတဲ့သူသမီးကိုအာယုံကြောထိခိုက်စေတဲ့အစိတ်နဲ့ရုရှားကလှုပ်ကြံတက်ဖြတ်တယ်လို့ပြည်ငါဆွဆွဲပြီးတဲ့နောက်အခုလိုပြည်နန်နန်ပြလိုက်တာပ
ါအင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာမှာနားဆင်နိုင်သလိုနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.